Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အတန်းရဲ့2025ခုနှစ် January လ28ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုအမျိုးတော် Washington တက္ကသိုလ်စတင်ထုတ်လွှင့်နေပါပြီ။မနက်6နာရီနဲ့6နာရီခွဲအထိ light to meter 25 30နဲ့30အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ်။ကျမမင်္ဂလာပါ။
အစ္စရေးဘက်ကစစ်ဆေးဂိတ်တွေကိုဖွင့်လှစ်လိုက်ပြီးဂါဇာမြောက်ပိုင်းကိုတွာလာခွင့်ပေးလိုက်တာကြောင့်တောင်းနဲ့ချီတဲ့ပါလက်စတိုင်းပြည်သူတွေဂါဇာစီးတီးကိုလာနေကြပါတယ်။ကွန်ဂိုနိုင်ငံကလူပေါင်း2သန်းလောက်နေထိုင်ရာဂိုမာမြို့ကိုသိမ်းယူလိုက်ကြောင်း M23 တပုံတို့ကပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးသစ်ပီဟက်ဆက်ကအမေရိကန်စစ်တပ်အတွင်းအပြောင်းလဲတွေပို့ပြီးလှုံ့ဆော်ဖို့ကတိပြုပြောဆိုလိုက်ပါတယ်။
ကြောင်မဲမှာပုံကျဲတက်ခတ်ခံရတဲ့အတွက်အယက်သားတွေချိခိုက်တေဆုံရတဲ့တဲ့င်းသမရဒိုနယ်ထရမ့်ရဲ့အမေရထိုင်းမြန်မာနယ်စပ်မှာကျမရေးဆောင်ရှောက်မှုတွေရန်နာလိုက်ရတဲ့အတွက်စိုးဝိမ်မှုတွေတိုးလာနေတဲ့တဲ့င်းမလေးရှားမှာဒုက္ခတွေလက်ခံရေးကုလသမဂ္ဂလုံငန်းစဉ်တချို့ဆိုင်းငံ့လိုက်ရတဲ့တဲ့င်းတွေနဲ့အတူမလေးရှားမှာအထောက်အထားမဲ့မြန်မာရာနဲ့ချီဖန်စီခံရတဲ့စတဲ့မြန်မာဆိုင်ရာတဲ့င်းတွေကိုလည်းနိုင်ငံတကာထိတ်တန့်တဲ့င်းတွေအပြေးမှာထုတ်လွှင့်သွားဖို့ရှိပါတယ်။ဒါအပြင်အမေရိကန်အစိုးရတည်ရဲ့မူဝါဒနဲ့မြန်မာအလားအလာဆိုင်ရာမေးမြန်းခန့်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးနဲ့လူမှုရှုခင်းသက်သက်ရောက်တဲ့ရင်လောဆရတဲ့အစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရတဲ့တင်တွေကိုမတင်ကြီးတိုက်ပြောပြပါမယ်ရှင
်။ Israel ဘက်ကစစ်ဆေးရေးဂိတ်တွေကိုဖွင့်လှစ်လိုက်ပြီး15လကျော်ကြာ Israel နဲ့ Hamas စစ်ပွဲအစောပိုင်းကာလတွေကတည်းကပိတ်ထားခဲ့တဲ့ Gaza မြောက်ပိုင်းကနယ်မြေတွေအထိလူတွေကိုသွားလာခွင့်ပေးလိုက်တာကြောင့်တောင်းနဲ့ချီတဲ့ Palestine ပြည်သူတွေ Gaza City ကိုလှမ်းနေကြပါတယ်။တချင်ကသူတို့ပိုင်အိုးအိမ်တွေအကောင်ပကတိရှိနေသေးလားဆိုတာကိုတွေ့မြင်ရဖို့အတွက်ပါလက်စတိုင်းပြည်သူတွေသူတို့နိုင်သမျှပစ္စည်းတွေတဲ့အများစုကခြေလင်းခီးနေနေကြပါတယ်။ဒါပေမဲ့လည်းဟမတ်စ်တွေကဘုံထောင်ထားတဲ့အဆောက်အုံတွေနဲ့ဟမတ်စ်စစ်သွေးကြွတွေကိုပြစ်မှတ်ထားတဲ့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသရင်းမှာအကြီးအကျယ်ပျက်စီးနေပါတယ်။ဂါဇာစီးတီးဟာဆိုရင်အစ္စရေးစစ်တပ်ထိုးစစ်ဆင်မှုအတွင်းဒေသခံတွေဘေးလွတ်ရာရွှေ့ပြောင်းခိုင်းထားတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်။ပါလက်စတိုင်းတွေဂါဇာတောင်ပိုင်းကိုရွှေ့ပြောင်းခိုးလွန်ခဲ့ကြပြီးမဲ့လည်းအစ္စရေးရဲ့တိုက်ခိုက်မှုတွေကြောင့်ဘေးလွရာကိုထပ်ပြီးတော့ရွှေ့ပြောင်းရပါတယ်။ဘေးလွရာရွှေ့ပြောင်းချရသူအများအပြားဟာအချင်းချင်းနေရာရွှေ့ပြောင်းခဲ့ချရပြီးတဲရီထိုခိုးလွန်ခဲ့ကြရတာပါ။2023ခုနှစ်အောက်တိုဘာလအတွင်းအစ္စရေးရဲ့ထိုးစစ်ဆက်တင်တာကြောင့်ဂါဇာမြောက်ပိုင်းကနေလူတသန်းလောက်ထွက်ခွာခဲ့ရတာပါ။ဒီလူတွေဌာနေပြောင်းရေးကိုစစ်တပ်ကတားမြစ်ခဲ့ပြီးအခုမှဌာနေပြောင်းခွင့်ရတာဖြစ်ပါတယ်။အာဖဂန်နစ္စတန်မှာအမေရိကန်နိုင်ငံသားတွေဖမ်းဆီးခံထားရတာကိုလက်တုံ့ပြန်ဆောက်ရွက်မယ်ဆိုတဲ့ချင်းချောက်မှုတွေအပေါ်အာဖဂန်ကိုအုပ်ချုပ်နေတဲ့တာလီဘန်အဖွဲ့ရဲ့တန်တမတ်တဦးကတနင်္လာနေ့မှာသတိထားတုံ့ပြန်ပါတယ်။တာလီဘန်ရဲ့မူဝါဒကငြိမ်းချမ်းတဲ့နည်းနဲ့ဖြည့်ရှင်းချက်ထွက်ပေါ်လာရေးဖြစ်ပါတယ်လို့ကတ်တာဆိုင်ရာတာလီဘန်သံမတ်ဆူဟေးရှာဟင်းက VOA ကိုစာနဲ့ရေးသားဖြေကြားတာဖြစ်ပါတယ်။တာလီဘန်တို့တစားကံဖန်ထားတဲ့အမေရိကန်အရေးအတွက်ကတိထားတာထက်ပိုများနိုင်တယ်လို့ဆိုပြီးတာလီဘန်ခေါင်းဆောင်တွေကိုဖန်ဆီးရင်အမေရိကန်ကစုချင်းဝင်အများပြထုတ်ကောင်းထုတ်နိုင်တယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးသစ်မာကိုရူဘီယိုကချေချောက်ခဲ့ပြီးနောက်နှစ်ရက်အကြာမှာတာလီဘန်တမတ်ကအခုလိုပြောတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်တော့ကတာလီဘန်တို့ဖန်ထားတဲ့အမေရိကန်နှုတ်ဖြစ်တဲ့ Ryan Corbett နဲ့ William McKenty တို့ကိုပြတ်လွတ်ပေးခဲ့ပြီးအမေရိကန်ဘက်ကတော့ဘူးရစ်စေဝါနဲ့အကြမ်းဖက်မှုဆွဆွဲချက်တွေနဲ့တသက်တကျွန်းပြစ်ဒဏ်ချမှတ်ထားတဲ့တာလီဘန်အဖွဲ့ဝင်တဦးကိုပြတ်လွတ်ပေးခဲ့တာပါဒီလိုအကျဉ်းသားလဲလှယ်မှုကသမ္မတဟောင်းဂျိုးဘိုက်တန်အစိုးရလက်ထက်ကညှိနှိုင်းဆောင်ရွက်တာဖြစ်ပါတယ်တာလီဘန်တို့ကတော့အာဖဂန်မှာဖန်ထားတဲ့နိုင်ငံသားအရေးအတွက်ကိုမပြောပါဘူးဒါပေမဲ့လည်းအမေရိကန်တာဝန်ရှိသူတွေနဲ့ဆွေမျိုးတွေကတော့အ ਨੇ ဆုံးအမေရိကန်နှစ်ဦးထပ်ပြီးတော့ဖန်ခံထားရတယ်လို့ပြောဆိုနေကြပါတယ်ရှင်။အမေရိကန်ကာကွယ်ရေးဝန်ကြီးသစ်ပီဟက်ဆက်ကအမေရိကန်စစ်တပ်တွင်အပြောင်းလဲတွေပို့ပြီးတော့လှုံ့ဆော်ဖို့ကတိပြုပြောဆိုလိုက်ပါတယ်။ကာကွယ်ရေးဝန်ကြီးသစ်အဖြစ်ပထမဆုံးနဲ့စတဲ့တာဝန်ယူဖို့ရောက်လာတဲ့စစ်မှုထမ်းဟောင်းနဲ့ Fox News ရဲ့အစီအစဉ်တင်ဆက်သူအောင်ဟက်ဆက်ကိုအမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့အပြင်ဘက်မှာပူရဲစေဦးစီးချုပ်အကြီးအကဲဗိုလ်ချုပ်ကြီး CQ Brown ကကြိုဆိုပါတယ်။ကာကွယ်ဝင်ကြီးအဖြစ်တာဝန်ထမ်းဆောင်ရတာကတသက်တာဂုဏ်ယူစရာဖြစ်ကြောင်းကာကွယ်ဝင်ကြီးဌာနအနေနဲ့ပို့ပြီးတော့အရှိန်မြှင့်လုပ်ငန်းတွေဆောင်ရွက်မှာဖြစ်ကြောင်းဟက်ဆက်ကသတင်းထောက်တွေကိုပြောပါတယ်။ အမေရိကန်သမ္မတရဲ့တရားဝင်အမိန့်ညွှန်ကြားချက်တွေကိုကာကွယ်ဝင်ကြီးဌာနတွင်မှချွင်းချက်မရှိညံ့ညံ့အကောင့်ထဲဖောက်ဆောင်ရွက်မှဖြစ်ကြောင်းတာဝန်ရှိသူတွေတာဝန်ခံရမှဖြစ်ကြောင်းဟက်ဆက်ကပြောပါတယ်။အထက်လွတ်တော်မဲခွဲမှုမှဒုတိယသမ္မတဂျေဒီဘန့်စ်ရဲ့အနိုင်ရှုံးဆုံးဖြတ်ပေးတဲ့ထောက်ခံမဲကိုရပြီးထောက်ခံမဲ51မဲကန့်ကွက်မဲ50နဲ့ဟက်ဆက်ကိုကာကွယ်ဝင်ကြီးအဖြစ်တောက်ချနေနှောင်းပိုင်းမှာအတည်ပြုတာပါ။စနေနေ့မှာကာကွယ်ဝင်ကြီးအဖြစ်ကြံ့ကျင်ခဲ့ပြီးနောက်တနင်္ဂနွေနေ့မှာတော့အစ္စရေးဝင်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့ဆက်သွယ်စကားပြောခဲ့ပြီးဒါကမိတ်ဆက်ဆွေးနွေးမှုသာဖြစ်တယ်လို့အမေရိကန်စစ်ဌာနချုပ်ကပြောဆိုထားပါတယ်ရှင်။
ဒီအမေရိကန်တမ်မနက်ဖက်မြန်မာဘာသာစီစဉ်နေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်။မနက်9နာရီထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနေမနက်ခင်သတင်းတွေကိုဆက်လက်တင်ပြနေပါတယ်။ကွန်ကိုနိုင်ငံကလူပေါင်း2,000လောက်နေထိုင်တဲ့ဂိုမာမြို့ကိုသိမ်းယူလိုက်ကြောင်း M23 သဘုံတို့ကပြောဆိုလိုက်ပြီးနောက်မှာတော့ဗုဒ္ဓဟူးနေ့မှာကျင်းပမဲ့ကွန်ကိုအရှေ့ပိုင်းရေဆွေးနွေးပွဲကိုရဝမ်ဒါနဲ့ဒီမိုကရက်တစ်ကွန်ကိုသမ္မတနိုင်ငံသမ္မတ2ဦးတို့တက်ရောက်ဖို့သဘောတူလိုက်တယ်လို့ကင်ညာသမ္မတဝီလျံရူတိုကတင်းနယ်လာနေမှာပြောပါတယ်ဒီကိစ္စဟာကွန်ဂိုအရှေ့ပိုင်းကပြည်သူတွေအတွက်သာမကဒေတာရင်းအတွက်ပါပြဿနာဖြစ်တယ်ဆိုတာကိုအားလုံးကသဘောတူကြတဲ့အကြောင်းလဲသမရရူတိုကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရဝမ်ဒါနဲ့ကွန်ဂိုနယ်စပ်မှာရှိပြီးလူဦးရေ2,000လောက်ရှိတဲ့ဂိုမာမြို့ကိုသဘုံတို့သိမ်းယူလိုက်တဲ့အနေအထားကြောင့်အစုလိုက်အပြုံလိုက်ရွှေ့ပြောင်းမှုတွေနဲ့အကြမ်းဖက်မှုတွေဖြစ်လာမဲ့အရေးစိုးရိမ်နေကြပါတယ်။M23 သဘုံတွေကိုရဝမ်ဒါကထောက်ပံ့နေတယ်လို့ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံကနှစ်နဲ့ချီအချိန်ချင်းဆွဆွဲထားပြီးရဝမ်ဒါအစိုးရဘက်ကတော့ညှင်းချပါတယ်။ကွန်ဂိုနိုင်ငံဂိုမာမြို့တွင်းမှာရဝမ်ဒါအစိုးရတပ်ဖွဲ့တွေရှိနေတယ်လို့ကွန်ဂိုအစိုးရဘက်ကထင်းထင်းလာနေမှာပြောပါတယ်။ရဝမ်ဒါအစိုးရဘက်ကတော့ဒီပြောဆိုချက်ကိုတုံ့ပြန်ထားတာမရှိသေးပါဘူးရှင်။အိန္ဒိယနဲ့တရုတ်ကြား9နှစ်နီးပါးကြာရပ်ထားတဲ့နှစ်နိုင်ငံကြားဓာတ်ရိုက်လေကြောင်းခီးစဉ်တွေပြန်လည်ဆက်တင်ဖို့တနင်္လာနေ့မှာမူအားဖြင့်သဘောတူလိုက်ချပါပြီ။ COVID-19 ကပ်ဘေးရောဂါကာလနောက်နှစ်နိုင်ငံကြားနိုင်ငံရေးတင်းမာမှုတွေကြောင့်နှစ်နိုင်ငံကြားဓာတ်ရိုက်လေရင်ခီးစဉ်တွေ9နှစ်နီးပါးကြာရပ်ခဲ့တာပါ။အိန္ဒိယနိုင်ငံခြားရေးအတွင်းဝင်Bikra Misri ရဲ့တရုတ်နိုင်ငံဘေကျင်းမြို့တော်ခီးစဉ်အပြီးမှာအခုကြီးညာချက်ထွက်လာတာဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်နှစ်နိုင်ငံနယ်စပ်ဟိမဝန္တဒေသမှာ2020ပြည်နှစ်ကနှစ်ဖက်တပ်တွေကြားတွေ့တဲ့တန်ရုံတိုက်ခိုက်မှုတွေကြောင့်နှစ်ဖက်ဆက်ဆံရေးကျဆင်းခဲ့ပြီးအိန္ဒိယနိုင်ငံခြားရေးအတွင်းဝင်ဘေကျင်းကိုတွက်ရောက်ထားဆိုရင်အိန္ဒိယအကြီးတန်းအရာရှိတဦးရဲ့တရုတ်ခီးစဉ်လည်းဖြစ်ပါတယ်အိန္ဒိယအခြေခံသံတမန်ရဲ့တရုတ်ခီးစဉ်အတွင်းနှစ်နိုင်ငံကြားဓာတ်ရိုက်လေကြောင်းခီးစဉ်တွေပြန်လည်ပြန်တန်းရေးကိုမူအားဖြင့်သဘောတူညီချက်ရရှိခဲ့တယ်လို့အိန္ဒိယနိုင်ငံခြားရေးဌာနကကြေညာချက်ထုတ်ပါတယ်။ကပ်ဖေးယောဂါကာလမတိုင်ခင်ကအိန္ဒိယနဲ့တရုတ်ကြားလဆင်ဓာတ်ရိုက်လေကြောင်းခီးစဉ်ပြန်တက်မှု900လောက်ရှိတယ်လို့အိန္ဒိယမီဒီယာ Money Control ကဖော်ပြထားပါတယ်။အမေရိကန်မှာမွေးဖွားတဲ့ကလေးတွေကအလိုအလျောက်အမေရိကန်နိုင်ငံသားဖြစ်တာကြောင့်တရုတ်ကိုယ်ဝန်ဆောင်အမျိုးသမီးတွေအမေရိကန်ကိုလာရောက်ပြီးကလေးမီးဖွားရေးအတွက်ကူညီဝန်ဆောင်မှုပေးတဲ့လုပ်ငန်းကိုလုပ်ကင်မှုနဲ့ကယ်လီဖိုးနီးယားပြည်နယ်ကအမျိုးသမီးကိုထောင်ဒဏ်3နှစ်ကျော်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒီဝန်ဆောင်မှုပေးတဲ့လုပ်ငန်းလုပ်ကင်သူ PP Dunn ကိုထောင်ဒဏ်40ဒေါ်လာချက်ခံရမယ်လို့အမေရိကန် District တရားသူကြီး Agheri ကာဆနာကတနင်္လာနေ့မှာအမိန့်ချမှတ်တာဖြစ်ပါတယ်။ PP Dunn နဲ့ခင်ပွန်းဖြစ်သူ Michael Liu တို့ကိုသူတို့ရဲ့ USA Happy Baby Company ကိုသုံးပြီးငွေမဲခွာချမှုပူပေါင်းကြံစည်မှုဆွဲချက်တင်နဲ့ပြီးခဲ့တဲ့စက်တင်ဘာလအတွင်းပြစ်ဒဏ်ချမှတ်ထားတာပါ။ PP Dunn အနေနဲ့အခုတီးခြားစီနေနေကြတဲ့ခင်ပွန်းဖြစ်သူ Michael Liu တို့နှစ်ဦးဟာကိုဝင်ဆောင်တရုတ်အမျိုးသမီးတရားကျော်ကိုအမေရိကန်ကိုလာရောက်နိုင်အောင်ကူညီခဲ့တယ်လို့ Federal အစိုးရရှင်းလင်းတွေကပြောပါတယ်။ကိုဝင်ဆောင်တရုတ်အမျိုးသမီးတွေအဝတ်အစားပွားပွားဝတ်ပြီးသူတို့ကိုဝင်တွေကိုဖုံးကွယ်ကအကောက်ခွန်အရာရှိတွေကိုဘလို့လှည့်ပြားရမလဲဆိုတာကိုဒီစနီးခင်ပွန်နှစ်ဦးတို့ကကြီးကြပ်ဆောင်ရွက်ပေးတာလို့လဲအာနာပိုင်တို့ကပြောပါတယ် အမေရိကန်အနာပိုင်တွေကိုလှည့်ပြားပြီးမွေးနာမဲ့ကလစ်တွေအမေရိကန်နိုင်ငံသားဖြစ်စေရေးဝန်ဆောင်ကအဖြစ်တဦးကိုဒေါ်လာ100နဲ့ချီပြီးသူတို့ရယူခဲ့ကြတာလို့လည်းအစိုးရရှေ့နေတွေရဲ့တရားရုံးလျှောက်ထားချက်မှာဖော်ပြထားပါတယ်ရှင်ထိုက်တန်ရောက်တဲ့တွေကိုမှတင်ပြထိုက်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော်ဝါရှင်တန်ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေနဲ့သတင်းပတ်ဆင်အစီအစဉ်တွေကိုဆက်တိုက်တင်ဆက်သွားပါမယ်အရင်ဆုံးနိုင်ငံတကာသတင်းနဲ့ဆက်ရအောင်ပါတီတာရင်းနိုင်ငံတွေအနေနဲ့ပါလက်စတိုင်းဒုက္ခသည်တွေပိုပိုးပြီးတော့လက်ခံတာမျိုးမြင်ချင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်အမေရိကန်သမ္မတအလျင် Air Force One ပေါ်မှာသမ္မတထရမ့်ကသူ့အမြင်ဖြစ်တဲ့ဂါဇာဒေသမှာအကုန်ရှင်းပစ်လိုက်ပြီးတော့အသစ်ကပြန်စားဖို့ပြောဆိုခဲ့တာပါအာရှအာရဘာစာဒီသတင်းပေးပို့ထားတာကိုတော့ကိုငင်းချန်းကတင်ပြထားပါတယ
်ဂါဇာကရွှေပြောင်းနေရသူပါလက်စတိုင်းရာပေါင်းများစွာဟာအကူအညီအတွက်စုဝေးနေကြတာပါပါမုတ်အတွက်တိုးနေကြတာဖြစ်သလိုရေတင်ကားနားကပ်ပြီးရေတန့်တောင်းနေကြတာပါတနင်္လာနေ့မှာတော့မြောက်ပိုင်းဂါဇာဒေသကိုအစ္စရေးဘက်ကဖွင့်ပေးလိုက်တဲ့အတွက်ထောင်ထဲချီတဲ့ပါလက်စတိုင်းတွေနေရပြန်နေကြပါပြီဂါဇာဒေသမှာအသေးကပြန်ဆဖို့ဒေသရင်းနိုင်ငံတွေအနေနဲ့ပါလက်စတိုင်းဒုက္ခသည်တွေကိုပိုလက်ခံတာမျိုးမြင်ကျင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ
် I'd like Egypt to take people and I'd like Jordan to take people again.
အီဂျစ်ကိုလည်းလူတွေယူစေချင်ပါတယ်ဂျော်ဒန်ကိုလည်းလူတွေယူစေချင်ပါတယ်တသန်းခွဲကြလောက်ရှိတဲ့လူတွေအကြောင်းပြောနေတာပါအဲ့ဒီနေရာကိုအကုန်ရှင်းလိုက်တင်ပါတယ်တခုခုတော့ဖြစ်ရမယ်လေအခုအချိန်မှာအပြည့်စည်ပုံတွေတည်းရှိနေတဲ့နေရာလေရှိသမျှအကုန်နှီးပါဖျက်ခံလိုက်ရပါပြီ
အီဂျစ်နဲ့ဂျော်ဒန်အပါအဝင်အာရပ်နိုင်ငံများအဖွဲ့ချုပ်ကလည်းထရမ့်ရဲ့တင်ပြချက်ကိုပယ်ချထားပါတယ်ပါလက်စတိုင်းတွေစိုးရိမ်နေတဲ့ကိစ္စဖြစ်တဲ့နေအိမ်တွေကနေအပီးတိုင်မောင်းထုတ်ခံရမယ့်ကိစ္စကိုထရမ့်ကထပ်ပြီးအားဖြည့်ပြောတာပဲလို့ဟာမတ်စ်တာဝန်ရှိသူတို့ကတုံ့ပြန်ပါတယ်ဟာမတ်စ်အဖွဲ့ကအစ္စရေးစစ်သည်၄ဦးကိုအပြစ်ရရေးသဘောတူညီချက်အစိပ်ပိုင်းဖြစ်ပြန်လွှတ်ပေးပြီးထရမ့်ကအခုလိုပြောခဲ့တာပါအခုလိုလွှတ်ပေးတဲ့အတွက်လည်းအစ္စရေးဘက်ကထောင်ဒဏ်တသက်ကြခံနေရသူ122ဦးအပါအဝင်ပါလက်စတိုင်းအကျဉ်းသား200ကိုလွှတ်ပေးခဲ့ပါတယ်ဒီအပတ်အတွင်းမှာဘိုင်ဒန်အစိုးရလက်ထက်ကဆိုင်းငံ့ထားခဲ့တဲ့ပေါင်2000ဘုံအစ္စရေးကိုတင်ပို့တာကိုလည်းထရမ့်ကခွင့်ပြုပေးခဲ့ပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုက
Thank you President Trump
သမ္မတထရမ့်ကိုကျေးဇူးတင်ပါတယ်အစ္စရေးအနေနဲ့ကိုယ့်ဘာသာကိုခုခံကာကွယ်နိုင်အောင်ရန်သူတွေကိုရင်ဆိုင်နိုင်အောင်အနာဂတ်ငြိမ်းချမ်းရေးနဲ့တရားဝါပြောရေးအတွက်လက်နက်တပ်ဆင်ပေးမယ်ဆိုတဲ့ခမရိုက်ဂရီကိုတီးတဲ့အတွက်ပါ
ရဲရဲကလေးတီးနေတဲ့အစ္စရေးဟာမတ်အပြစ်ရရေးသဘောတူညီချက်ကဒုတိယအပတ်ထဲဝင်လာပါပြီလာမယ့်အပတ်အတွင်းနောက်ထပ်တရားခံ3ဦးကိုလည်းဟာမတ်ဘက်ကလွှတ်ပေးမယ်လို့အစ္စရေးဝန်ကြီးချုပ်ကအတည်ပြုပါတယ်ပြီးခဲ့တဲ့15လအတွင်းတိုက်ခိုက်မှုတွေကြောင့်ဂါဇာကလူဦးရေ90ရာခိုင်နှုန်းနီးပါးစစ်ပြေးဒုက္ခသည်တွေဖြစ်ခဲ့ရတယ်လို့နိုင်ငံတကာကယ်ဆယ်ရေးကော်မတီကပြောပါတယ်ခင်ဗျာ
ဂါဇာဒေသဆိုင်ရာသမ္မတထရမ့်ရဲ့အမြင်တွေကိုကိုငင်းချန်းကအတင်းပြသွားတာပါရှင်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ပြည်တွင်းသတင်းတွေဆက်တိုက်တင်ဆက်သွားပါမယ်ရှမ်းမြောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့တအောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA သိမ်းပိုက်ထားတဲ့ကြောင်မဲမြို့မှာတနင်္လာနေ့ကဘုံကျဲခံရတဲ့အတွက်ဒေသခံအမျိုးသားတို့တီဆုံပြီးထိခိုက်ဒဏ်ရာရသူတွေရှိခဲ့တယ်လို့မျက်မြင်တွေ့တဲ့ဒေသခံတွေကပြောပါတယ်။ကြောင်မဲမြို့ကအချိန်နဲ့ရှမ်းကုန်းကတင်ပြပို့ထားတာကိုတော့မှတ်သင်ကြီးထိုက်ကပြောပြထားပါတယ်။
တအောင်ပြည်တပ်မဟာနဲ့နေမြေကြောင်မဲမြို့ကညစည်းတန်းနဲ့ခရိုင်ရုံးပေါ်ကိုဇန်နဝါရီလ28ရက်နေ့လေ2နာရီဝန်းကျင်အချိန်မှာလေကြောင်းနဲ့ဘုံလာကျဲလို့တည်ဆုံသူနဲ့ထိခိုက်ဒဏ်ရာရသူတွေရှိတဲ့အကြောင်းမြင်းမြင့်တွေ့တဲ့ကြောင်မဲဒေသခံတဦးက VOA ကိုပြောပါတယ
်။ထိတာကတော့4ယောက်လောက်ထိမယ်။အမျိုးသားတဦးကတော့တည်သွားတယ်
ဇန်နဝါရီလ25ရက်ပြီးခဲ့တဲ့စနေနေ့အထုံးကလည်းကြောင်မဲပြည်သူစေယုံလေကြောင်းတိုက်ခိုက်ခံရတာကြောင့်တည်ဆုံးသူ2ဦးထက်မနည်းရှိခဲ့ပြီး CDM ကျန်းမာရေးဝန်ထမ်းအပါအဝင်အရက်သားပြည်သူ20ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။တနင်္လာနေ့မှာတော့ညစည်းတန်းနဲ့ခရံရုံးပေါ်ကိုဘုံကျဲချခဲ့တာလို့ပြောပါတယ်
။အမညစည်းတန်းရဲ့ပြင်ခရံရုံးအရင်ဒီတော့မှာတော့တဲဟုခံလို့ပါတော့ရှိမှာပေါ့လေအဲ့မှာကြာသွားတာတလုံးပါပဲဒါပေမဲ့အနည်းဆုံးလူ၄ယောက်တော့ထိသွားတယ်တယောက်ကတော့တေးတာပေါ့ဗျာဂျန်တဲ့သူကတော့ဒဏ်ရာအတိအကျရကြတာပေါ့လေထိခိုက်ပျက်စီးမှုကတော့မြင်ရတဲ့အတိုင်းပါပဲ
ပ ဘုံတန်ချောက်ဆောက်အောင်သုံးလုံးထက်မနည်းထိခိုက်ပျက်စီးသွားကြောင်းဒေသခံတို့ကပြောပါတယ်။ထိခိုက်ဒဏ်ရာရတဲ့သတင်းတွေထိခိုက်ပျက်စီးတဲ့သတင်းတွေနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်ပြုနိုင်အောင်စ조사နေစေဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့ကြောင်မဲမှာအခုရက်ပိုင်းအတွင်းလေကြောင်းအသုံးပြုဘုံကျဲတဲ့ဖြစ်စဉ်နဲ့ပတ်သက်လို့တစုံတရာသတင်းထုတ်ပြန်ထားတာမရှိသေးပါဘူးရှင်
။မတင်ငယ်ထိုက်ပါရှင်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဒုတိယအကြိမ်သမ္မတသက်တမ်းစတင်တာဝန်ထမ်းဆောင်တဲ့ရက်ပိုင်းအတွင်းမှာပဲနိုင်ငံတကာအကူအညီတွေကိုရပ်ဆိုင်ဖို့လက်မှတ်ချုပ်အမိန့်ထုတ်ပြန်လိုက်ပြီးတဲ့နောက်အမေရိကန်အကူအညီတွေရယူထားတဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေအတွက်ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေလည်းဇန်နဝါရီလ29ရက်နေ့ကစပြီးတော့ရပ်နားထားလိုက်ရပါတယ်ကြည့်တော့စကန်တွင်ကဆေးရုံတက်နေရတဲ့လူနာတွေကိုဆေးကုသခွင့်မပေးတော့ဘဲနဲ့ဆေးရုံဆေးခန်းတွေကနေပြန်လွတ်နေပြီလို့လည်းဒုက္ခသည်တွေကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းထောက်မအေးမာကထိုင်းကနေသတင်းပေးပို့ထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံတကာကိုပေးနေတဲ့အကူအညီတွေကိုယာယီရပ်ဆိုင်းလိုက်ပြီးတဲ့နောက်အမေရိကန်နိုင်ငံရဲ့အကူအညီတွေနဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေအတွက်အကူအညီပေးနေတဲ့ကျမ်းမာရေးကူညီပေးရေးအဖွဲ့ဖြစ်တဲ့ IRC ဟာအထောက်ပံ့များရက်ပေါင်း90စိုင်းငံ့ခံထားရတယ်လို့ဆိုပါတယ်ဒီအတွက်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာကျမ်းမာရေးစောင့်ရှောက်မှုပေးနေတဲ့လုပ်ငန်းတွေလည်းရပ်နားထားလိုက်ရပြီးဆေးရုံတက်နေတဲ့လူနာတွေကိုပြန်လွတ်နေတယ်ဆိုပြီးနိုဘိုဒုက္ခသည်စခန်းကဒုက္ခသည်တဦးက VOA ကိုပြောပါတယ
်နှစ်ရက်အတွင်းဆိုတော့ဒီနေ့နဲ့မနက်ဖြန်နဲ့နှစ်ရက်အတွင်းပေါ့နော်အဲ့မှာဆေးရုံတက်နေရတဲ့အဲ့ဒီရှားနာတဲ့လူတွေရောနောက်အကြောင်းပြမှုနဲ့တက်နေတဲ့လူတွေဟုတ်ကဲ့အဲ့ဒါသူတို့နှစ်ရက်အတွင်းအောင်သူတို့အိမ်ပြန်ခိုင်းတယ်လေကျွန်တော်သိတဲ့တရားတော့ရှိတယ်ကွာသူကဟိုဥကောင်းခွဲထားရတာလေသမစ်ကြော်တော့ရှိပြီအဲ့ဒီစေယုံပေါ်မှာလေသူကအဲ့ဒီဒီစက်ပစ္စည်းနဲ့ပဲသူအသက်ရှူရတာအဲ့ဒီလူတွေအတွက်တော့ဟိုဘယ်လိုပဲဘယ်လိုစဉ်းစားမလဲနောက်သူတို့ကအဲ့ဒီပြန်ပို့ရဲ့အစီအစဉ်နဲ့ပါလားဆိုတာတော့ကျွန်တော်တော့သိချာမသိဘူးဟုတ်ကဲ့အများစုကတော့စေယုံတဲရတဲ့လူနာတွေတော့အဲ့ဒီနှစ်ရက်အတွင်းသူတို့ဟုတ်ကဲ့အိမ်ပြန်ခိုင်းတယ်လေအုံးဖန်မှာကျွန်တော်တို့ဒီကနေကျွန်တော်တို့နှုတ်ပေါင်းကနေတက်တဲ့လူနာကြီးရှိနောက်ပြီးဟောတို့ဆလာတခါအဲ့ဒီကျမရေးသွားပြရတဲ့လူနာတွေလည်းရှိတယ်အဲ့ဒီဟိုအတိတာဆုံးကဒီနေ့သွားမဲ့လူနာပေါ့နော်လာစဉ်ပြရနေတဲ့လူနာသူမသွားတော့ဘူးပြန်လှည့်လာဟုတ်ကဲ
့အုံးဖန်စေးရုံသွားမဲ့လူနာပေါ့
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီသွားမဲ့လူနာရောနောက်ဟိုမှာကျွန်တော်တို့စကန်ထဲကရှိနေတဲ့လူနာတွေရောသူတို့အဲ့လိုပြန်ပို့မဲ့ဟာရှိတယ်က
အခုဆိုရင်စေယုံတွေကကျမ်းမာရေးဝန်ထမ်းတွေကိုလည်းသူတို့ကိုထောက်ပံ့ပေးနေတဲ့လစာတွေလည်းရန်နာခံရမှာဖြစ်တယ်လို့စေယုံရဲ့လက်ပတ်စည်းဘတ်ဂျက်တွေမရှိတော့တာကြောင့်လူနာတွေကိုထပ်ပြီးတော့လက်မခံတာကိုကြုံရတယ်လို့လည်းနောက်ထပ်ဒုက္ခသည်တဦးကလည်းပြောပါတယ
်စေယုံတွေကအခုစေယုံမှာဆိုလို့ရှိရင်အဲအောက်ဆီဂျင်ရှူနေရတဲ့လူနာတို့အဲ့လိုမျိုးတေးရှင်ဖြစ်နေတဲ့အဲ့လိုဖိုးကြီးတွေအဖွားကြီးတွေအမအသက်ကြီးပိုင်းလူတွေရောဒီအဲ့လိုထိခိုက်ထားတဲ့လူခေါင်းကွဲတဲ့သူတွေလို့အမအများကြီးပဲရှိနေတယ်ဆိုတော့သူတို့မှာဘာချက်မရှိတော့ဘူးတဲ့အဲ့ဒီအတွက်ဒီလူနာတွေကိုသူတို့စေးမကုပေးနိုင်တော့ဘူးပေါ့အဲ့လိုမျိုးနဲ့သူတို့အိမ်တွေကိုပြန်လွတ်တယ်ပြီးကြတော့အုံဖန်ပါလေဒီဒုက္ခတဲ့စခန်းထဲမှာကိုရတာနဲ့မလုံလောက်လို့အုံဖန်ကိုပို့ထားတဲ့လူနာတွေကိုလည်းအုံဖန်ကပြန်ပို့နေပြီ
ဒုက္ခသည်တွေစိုးရိမ်ပူပန်နေတာကတော့ရိတ်ခါတွေပါဖြတ်တောက်ခံရမှာထမရတော့မှာကိုစိုးရိမ်နေကြတာပါအမေရိကန်ကနေပေးနေတဲ့အကူအညီတော်များများဟာ USAID လို့ခေါ်တဲ့အဖွဲ့အစည်းကနေပေးတာဖြစ်ပြီးအဲ့ဒီကနေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုရောက်ရှိနေတာဖြစ်ပါတယ်ဒီနောက်ဒုက္ခသည်တွေရဲ့ကျန်းမာရေးဝန်ဆောင်ပေးမှုတွေပါဝင်စားနပ်ရိတ်ခါတွေကူညီပေးနေတာတွေလည်းရှိနေပါတယ်ဒုက္ခသည်တို့ကိုတနေ့ကိုဘတ်၁၀ဘတ်နှုန်းနဲ့ထောက်ပံ့မှုတွေရနေတာဖြစ်ပြီးအခုလိုမျိုးအမေရိကန်နိုင်ငံကနိုင်ငံတကာအကူအညီတွေရပ်နားထားတော့မယ်ဆိုတာကြောင့်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကတော့စားနပ်ရိတ်ခါအကူအညီတွေမရတော့မှကိုစိုးရိမ်ပူပန်နေကြတယ်လို့လည်းဒုက္ခသည်တွေကပြောပြပါတယ
်ရိတ်ခါတော့မကြသေးဘူးကအဲရိတ်ခါပုံမှာလည်းနည်းနည်းတော့စိတ်ပူမှုတော့ရှိတယ်ဟုတ်ကဲ့ရိတ်ခါနဲ့ပတ်သက်ရင်တော့မကြသေးဘူးဒါမှလည်းတစ်ခုရှိတယ်ကျွန်တော်တို့ကဒီမှာတော့ကတ်စနစ်နဲ့သွားတော့လေဒီလက်ကုန်မီ3ရက်ဆိုရင်ပုံမှန်ဆိုရင်တော့အဲ့ဒီကတ်သေးကိုဒီကျွန်တော်တို့ရဲ့ကိုတာပတ်စံပေါ့နော်ဝင်တယ်ဟုတ်ကဲ့အဲ့ဒီကအဲ့ဒီသူတို့ချော်ချင်းကြည့်ကြရတော့အဲ့ဒီ3ရက်နေလောက်ဆိုရင်တော့သိပြီလက်ကုန်မီ3ရက်နေဆိုဟုတ်ကဲ့ဝင်လာရင်တော့ပုံမှန်ပေါ့နော်မဝင်ခဲ့ဘူးဆိုရင်တော့သူတို့ဒါ ကူကူသူဖြတ်တော့တာပြန်မှာဟုတ်ကဲ့
အခုဆိုရင်ထိုင်းမြန်မာနယ်စပ်မှာတော့အမေရိကန်နိုင်ငံကနေပြီးတဲ့လူသားချင်းစာနာမှုအကူအညီတွေကကျန်းမာရေးဝန်ဆောင်ပေးမှုတွေကတော့ရပ်နားသွားတာရှိနေတယ်လို့လည်းကရင်ဒုက္ခသည်ကော်မတီကအတည်ပြုပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ခွင့်ပေးထားတဲ့ USRAP ခေါ်ဒုက္ခသည်လက်ခံရေးအစီအစဉ်ကိုဆိုင်းငံ့ထားပြီးတဲ့နောက်အခုလိုမျိုးကျန်းမာရေးဝန်ဆောင်ပေးမှုတွေရပ်နားသွားတာတွေထပ်ဖြစ်လာတာပါအခုဆိုရင်ရိတ်ခါဖြတ်တောက်မလားဆိုတာကိုလည်းဒုက္ခတဲ့ကြားမှာစိုးရင်ပူပန်မှုတွေကဆက်ပြီးဖြစ်ပေါ်နေပါတယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမေအရာဒုက္ခသည်လက်ခံရေးအစီအစဉ်တွေရပ်တန့်လိုက်တဲ့အတွက်မလေးရှားနိုင်ငံမှာပိတ်မိနေတဲ့မြန်မာနိုင်ငံသားချင်းတိုင်းဒါဒုက္ခသည်အများအပြားအနာဂတ်မရေရတဲ့အခြေအနေကိုရင်ဆိုင်နေရပါတယ်တချို့ဟာအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့အခြေချဖို့လျင်မော်တက်ခါနေအချိန်မှာမှတွားခွင့်မရတော့ဘူးဆိုတဲ့သတင်းကိုသိလိုက်ရတာလို့ဒုက္ခသည်ကူညီရေးချင်းတိုင်းဒါအဖွဲ့တွေကပြောပါတယ်တချိန်တည်းမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ရုံးမှာရှိတဲ့ဒုက္ခသည်များအခြေချနေထိုင်ရေးပံ့ပိုးရေးစင်တာRSC ကလည်းချင်းတိုင်းသားတွေကိုတွေးဆမေးမြန်းတာတွေကိုတင်းနှင်းလာနေမှာမလုပ်တော့တဲ့အကြောင်းပြောပါရယ်မလေးရှားရောက်ဒုက္ခသည်တွေအခြေအနေသတင်းပြဖို့ထားတာကိုတော့ကိုစန်းကျော်ပြောပြထားပါရ
ယ် UNHCR ရုံးမှာရှိတဲ့ဒုက္ခသည်များအခြေချနေထိုင်ရေးပံ့ပိုးရေးစင်တာ RSC အနေနဲ့ဒုက္ခသည်လက်ခံရေးအင်တာဗျူးတွေကိုတင်းနှင်းလာနေမှာရန်နာထားတဲ့အကြောင်းချင်းဒုက္ခသည်ကူညီရေးအဖွဲ့တစ်ခုရဲ့တာဝန်ခံက VOA ကိုပြောပါရယ် UNHCR ဘက်ကတော့ဘလောက်ကြာကြာရန်နာထားမယ်ဆိုတာတော့တရားဝင်သတင်းထုတ်ပြန်တာတော့မရှိသေးပါဘူးချင်းဒုက္ခသည်ရေးအကူအညီပေးအဖွဲ့တာဝန်ရှိသူတယောက်ကတော့ဒုက္ခသည်များအခြေချနေထိုင်ရေးပံ့ပိုးရေးစင်တာ RSE ဌာနတစ်ခုလုံးကိုပိတ်လိုက်တာမျိုးမဟုတ်ဘဲအင်တာဗျူးခေါ်တာတွေကိုရပ်လိုက်တာဖြစ်တဲ့ဆိုပြီး VOE ကိုပြောပါတယ
်လောလောဆယ်တော့ RSE တော့ပိတ်ထားတယ်ဆိုတဲ့ဟာကကျောင်းမှာလောလောရဲ့လူတွေတော့မတရားဝင်သူတို့လည်းဘာမှတည်တည်ကြကြမတည်ရသေးဘူးဘောတော့သူတို့လာတာပြီးတော့ပါ question တော့သူတို့ကြားထဲမှာတစ်ခုခုလုံးဆိုတဲ့ပတ်တော်ပေါ့ဒီတော့နှစ်ဆက်သွန်းထားတဲ့အတိုင်းပဲဒီ၃လမှာ UN အထက်သို့တော်ရီ Supreme Court နဲ့အယူကံဝင်လို့ရှိရင်သူတက်စစ်သားပြောင်းမှဒီဟာကိုပြန်ပြီးစစ်သားကောင်းစစ်သားနိုင်တယ်ပေါ့နော်အဲ့တော့ဘယ်သူမှလည်းဘာမှလည်းပြောလို့မရဒီဒီ3လအတွင်းမှာတရင်ထူးရင်ထူး3လအတွင်းမှာမထူးလို့ရှိလို့ရှိရင်တော့3လကျော်မှလည်းပြန်ထူးထူးပဲပေါ့အဲ့ဒါဆို3လတော့စောင့်ကြည့်ရမယ်ရှိတယ်မရှိပေါ့
ပြီးခဲ့တဲ့ရက်ပိုင်းကလည်းထိုင်းနိုင်ငံအုံဖြတ်ဒုက္ခသည်စကန်နဲ့မလေးရှားကချင်းဒုက္ခသည်တချို့ဟာအမေရိကန်ကိုထွက်ခွာမယ်ဆဲဆဲမှာပဲလေးစိတ်ကနေလှည့်ပြန်ခဲ့ရပါတယ်အမေရိကန်မှာအခြေချဖို့ကြိုးစားနေတဲ့မြန်မာဒုက္ခသည်အခြေအတွက်ကမလေးရှားနိုင်ငံမှာတင်အများအပြားရှိနေပါတယ်ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ခွင့်ပေးထားတဲ့ USRAP ခေါ်ဒုက္ခသည်လက်ခံရေးအစီအစဉ်ကိုဆိုင်းငံ့ထားလိုက်တဲ့အကြောင်းသမ္မတဒေါ်နယ်ထရပ်လက်မှတ်ရေးထိုးပြီးအချိန်မှာအခြေအနေအလုံးမရေမရာဖြစ်ခဲ့ရတဲ့အကြောင်းချင်းဒုက္ခသည်ရေးရအကူအညီပေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်ရက်တက်ထားတယ်ရက်တက်တာကတရားဝင်တယ်ဒီမလေးရှားမတစ်ခုတည်းမဟုတ်ပဲအမေရိကန်နိုင်ငံကိုဝင်တဲ့ဘယ်ဒုက္ခတွေကိုမဆိုသူကဒီဇန်နဝါရီ24ရက်နေ့စပြီးတော့မှာအကုန်ရက်တက်ထားလိုက်တာဥပမာတို့တွေလူကြီးရွှော်လာလားဒါမှမဟုတ်လို့ရှိရင်ဘယ်လိုလုပ်လို့ဆိုတော့ဘယ်သူမှမသိသေးဘူးပေါ့အမျိုးမျိုးဖြစ်နိုင်တယ်
မလေးရှားနိုင်ငံကိုရောက်နေတဲ့ချင်းလူမျိုး8000ကျော်ရှိမယ်လို့ချင်းတိုင်းရင်းသားကူညီရေးအဖွဲ့တွေကတရားဝင်အချက်အလက်တွေကိုကိုးကားပြီးခန့်မှန်းပါတယ်။မလေးရှားနိုင်ငံကတစ်ဆင့်နိုင်ငံရေးခုလုံခွင့်လျှောက်ထားသူအရေအတွက်2024ခုနှစ်ထဲမှာ2000လောက်ရှိနေပြီးအဲ့ဒီထဲမှာ13000ကျော်ကမြန်မာနိုင်ငံသားတွေဖြစ်တယ်လို့သတင်းတွေမှာရေးသားဖော်ပြကြပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အင်ကာနေမနက်ခေတ်စီစဉ်နေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မလေးရှားနိုင်ငံတဝန်အထောက်အထားမဲ့နိုင်ငံခြားသားတွေကိုဖမ်းဆီးမှုအတွင်းဇန်နဝါရီလ24ရက်နေ့ကစလို့၃ရက်တာကာလအတွင်းအထောက်အထားမဲ့မြန်မာရှားနဲ့ချီဖမ်းဆီးခံခဲ့ရပါတယ်။ VOA သတင်းထောက်မအေးမာကပဲသတင်းပေးပို့ထားပါတယ
်။မလေးရှားနိုင်ငံကမြို့တော်ကွာလာလမ်ပူအပါအဝင်ပြည်နယ်စုံမှာဒီအပိုင်းတွင်တရားမဝင်မြန်မာတွေရှားနဲ့ချီပြီးဖမ်းဆီးခံရပါတယ်။ဇန်နဝါရီလ24ရက်နေ့ကနေ၃ရက်အတွင်းမှာမြန်မာ200လောက်မလေးရှားရဲ့ပြည်နယ်စုံမှာအစုလိုက်အပြုံလိုက်ဖမ်းဆီးခံရတယ်ဆိုပြီးမြမရေးလှုပ်ရှားသူဦးစိုးထက်သိန်းကပြောပါတယ
်။ကွာလာလမ်ပူဘူကေပင်ဒန်ရှာလန်ဒီအခါကျတော့ဆလန်ကိုပြည်နယ်ပေါ့နော်ပြီးသွားရင်ကျွန်တော်မလကာတို့ဒီရောစာတို့အချိုဟိုးတို့ပြည်နန်းတို့ပေါ့နော်နေရာအဆုံမှာပေါ့နေရာအဆုံမှာနေတိုင်းဒီတော်တော်ထူးခြားရတော့မဟုတ်ဘူးပေါ့ဇလန်အလောကဝင်ဖမ်းနေကြနေရာမဟုတ်ဘူးဒါကနိုင်ငံသားသားပေါင်းစုံကမလေးရှားရောက်လာတာနဲ့ဇလန်အလောမှာရှောက်လေကြတယ်အဲ့နေရာမှာဆိုရင်အခုလိုမျိုးလာဝကဖြစ်စေဖန်းစီတာမျိုးကလောက်ခဲတယ်ပေါ့နော်ဆိုတော့အဲ့ဒီနိုင်ငံသားတွေရှောက်လေတဲ့ဒေသမျိုးပိတ်ပြီးတော့မှဖန်းစီတဲ့ဖြစ်စဉ်မျိုးကိုကြုံရပါတယ်အမကျွန်တော်အားလို့ပေါ့နော်ကျွန်တော်ဒီညဒေသကြီးပေါ့နော်အမအဲ့ဒီနေရာမှာအမြန်မာနိုင်ငံသားအယောက်60လောက်ပါတယ်လို့လမ်းထဲမှာစားတောက်ဆိုင်တွေမှာအလုံးလုံးနေတဲ့မြန်မာတွေပေါ့နော်အယောက်60နီးပါးလောက်ပါသွားတယ်လို့ကျွန်တော်ဟို3-4ရက်လောက်ပေါင်းမယ်ဆိုရင်မဲ့ဟိုအယောက်100ကျော်လောက်ရှိပါတယ်အမ
အာဆီယံဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့မလေးရှားအစိုးရအနေနဲ့မြန်မာပြည်သူပြည်သားတွေကိုကာကွယ်စောင့်ရှောက်မှုတက်ညာမှုတွေပေးဖို့တောင်းဆိုချင်ပါတယ်လို့လည်းပြောပါတယ
်။အာဆီယံ Chairman အနေနဲ့တာဝန်ယူတဲ့အနေအထားမှာမြန်မာအရေးကိုဂွေလုံးကြည့်ကြည့်ဟိုဖြည့်ရှင်းအောင်မြင်မှုအတွက်တော့မမျှော်လင့်ပါဘူး။ဒါပေမဲ့ဒါဟိုတို့ကိုယ်တိုင်လည်းမမျှော်လင့်ပါဘူး။ဒါပေမဲ့ဒုက္ခရောက်နေတဲ့မြန်မာတွေအပေါ်မှာမဟုတ်လားဒုတိယမဟုတ်မလေးရှားနိုင်ငံကိုဆက်ပြီးလာရတဲ့မြန်မာတွေအပေါ်မှာသူတို့အသက်အန္တရာယ်ကနေလွတ်မြောက်ဆက်ပြီးလာရတဲ့လူတွေပါလားဆိုတဲ့စိတ်လေးနဲ့အကူအညီတောင်းမဝင်ကာကွယ်ဆောင်ရှောက်မှုပေါ့နော်အဲတက်ညာမှုအနေငယ်သင်္ခါပေးဖို့ကိုမျှော်လင့်ပါတယ်အာတီယန်ဥက္ကဋ္ဌကြီးလည်းဖြစ်တယ်မလေးရှားနိုင်ငံရဲ့ဒီဝန်ကြီးချုပ်လည်းဖြစ်တယ်ပေါ့နော်ဆိုတော့ဒီပုဂ္ဂိုလ်ပေါ်မှာဒီလိုပဲမေတ္တာရက်ခံနေပါတယ်
ဇန်နဝါရီလ15ရက်နေ့ကနေ17ရက်နေ့အတွင်းမလေးရှားနိုင်ငံပါဟန်ပြည်နယ်နဲ့ဂျိုဟိုပြည်နယ်တွေမှာလည်းမြန်မာနိုင်ငံသားတွေအပါအဝင်အထောက်ထားမဲ့နိုင်ငံသားသား200နီးပါးဖမ်းဆီးခံခဲ့ရပါတယ်။ဂျလန်းအာလောအော်ပရာစီဖမ်းဆီးမှုမှာတော့မြန်မာနိုင်ငံသား60ဦး၊ဘင်္ဂလားဒေ့ရှ်နိုင်ငံသား82ဦး၊အင်ဒိုနီးရှားနိုင်ငံသား24ဦး၊နီပေါနိုင်ငံသား16ဦး၊ပါကစ္စတန်နိုင်ငံသား3ဦး၊အီဂျစ်နိုင်ငံသား2ဦးနဲ့ဆူဒန်နိုင်ငံသားတဦးတို့ကိုဖမ်းဆီးလိုက်တယ်ဆိုပြီးမလေးရှားလဝကကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်
။မအေးမတင်ပြတော့ပါ FOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ဘန်ကောက်ကလိန်တူဆုံမဲ့လက်ထပ်ပေါ်ရအကြောင်းတင်ပြကျင်းပါတယ်။ထိုင်းနိုင်ငံမှာလူသားအချင်းချင်းတန်းတူညီတူလက်ထပ်ခွင့်ဥပဒေအသက်ဝင်တဲ့နေ့ကစပြီးတော့လိန်တူလိန်ပြောင်း LGBTQ ဆုံသွဲတွေအများအပြားလူစီကားတဲ့ဈေးဝယ်စင်တာမှာတရားဝင်လက်ထပ်ပွဲခန့်ခန့်နာနာကျင်းပကြပါတယ်။ဒီအကြောင်း AFP သတင်းတပုတ်ကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကပြောပြထားပါတယ်ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာလိန်တူလိန်ပြောင်း LGBT ဇုံတွဲတွေအများအပြားဟာလူသားချင်းတန်းတူလက်ထပ်ခွင့်ဥပဒေစတင်အသက်ဝင်တဲ့နေ့မှာပဲတရားဝင်လက်ထပ်ပွဲကိုပရာဂွန်ဈေးဝယ်စင်တာမှာခန့်ခန့်နာနာပြုလုပ်ကြပါတယ်အဲ့ဒီအထက်မှာအမျိုးသားရုပ်ရှင်သရုပ်ဆောင် AP West Series နဲ့ပန်နက်ကူးတို့လိုနာမည်ကျော်ဆုံးတွဲတွေလည်းပါဝင်ပါတယ
် and we fought for it for decades
ဒီလိုခွင့်ရရရှိဖို့အတွက်ကျွန်တော်တို့အနေနဲ့ဆယ်စုနှစ်အတော်များများတိုက်ပွဲဝင်ခဲ့ရတာပါဒီနေ့ဟာဆိုရင်ချစ်ချင်းမေတ္တာအတွက်ထူးခြားမှတ်တမ်းဝင်တဲ့နေ့တစ်နေ့ပါပဲ
အဲ့ဒီလက်ထပ်ပွဲမှာပဲအသက်60ဝန်းကျင်ရှိကြပြီဖြစ်တဲ့စူစေနတ်နဲ့ချိုကုံဆန်းအမည်ရှိကြတဲ့အမျိုးသမီးကြီးနှစ်ဦးဟာလည်းပထမဆုံးလိန်တူချင်းတရားဝင်လက်ထပ်ကြသူတွေဖြစ်ကြပါတယ်အမျိုးသားလိန်တူချင်းလက်ထပ်ကြတဲ့ရဲအရာရှိပီစစ်စတယာဟီယာရန်ချန်ကလည်းသူ့အနေနဲ့ဝမ်းသာကြောင်းအခုလိုပြောပါတယ်
มันก็รู้สึกว่ามันดีใจแล้วก็มีความสุขว่า
จนเราก็อติมัดปิ้กากวยไปได้ဥပဒေအခုလိုမျိုးပေါ်ပေါက်လာတဲ့အတွက်အတိုင်းမသိဝမ်းသာပါတယ
်အဲ့ဒီလိုလိန်တူလိန်ပြောင်း LGBTQ တရားဝင်လက်ထပ်တဲ့အခမ်းအနားကိုဟိုင်းဝင်းကြီးချုပ်ဟောင်းစရတာတာဝီစင်လဲတက်ရောက်ဂုဏ်ပြုပါတယ်လက်ရှိထိုင်းဝင်ကြီးချုပ်ပေထုံတန်းရှိနာဝက်ကလည်းဂုံယူဝင်ကြွားစာနဲ့သူ့ရဲ့လူမှုကွန်ရက်ကနေအခုလိုပြောပါတယ်
ในนามของรัฐบาลดิฉันขอแสดงความยินดีกับคนไทยทุกคนค่ะ
ทีนี้มาเราท้ายနိုင်ငံတဝန်းကိုတက်တဲ့အောင်အလံကိုယူဝင်ကြားစာနဲ့ပြုတင်လိုက်နိုင်ပါပြီ
အခုလိန်တူလိန်ပြောင်းတရားဝင်လက်ထပ်ခွင့်ဥပဒေမှာဇနီးမယားယောက်ျားမိန်းမဆိုတဲ့လိန်သတ်မှတ်မှုစကလုံးတွေအစားချားချစကလုံးတွေနဲ့အစားထိုးထားပြီးကလေးမွေးစားခွင့်အမွေဆက်ခံခွင့်တွေကိုလည်းပေးထားပါတယ်အခုဆိုရင်အာရှတိုက်မှာထိုင်ဝမ်နဲ့နီပေါနိုင်ငံတို့ပြည်ရင်ထိုင်းနိုင်ငံဟာလိန်တူလိန်ပြောင်း LGBTQ တရားဝင်လက်ထပ်ခွင့်ပေးတဲ့တတိယမြောက်နိုင်ငံဖြစ်ပါတယ်အရှေ့တောင်အာရှအနေနဲ့ဆိုရင်တော့ပထမဆုံးနိုင်ငံဖြစ်ပါတယ်ထိုင်းနိုင်ငံမှာလိန်တူလိန်ကွဲ LGBTQ တရားဝင်လက်ထပ်ခွင့်ဥပဒေကြမ်းကိုမနှစ်2024ဇွန်လကလွှတ်တော်မှာအတည်ပြုခဲ့ပြီးအောက်တိုဘာလမှာဘီရင်ကထပ်မံအတည်ပြုပြီးနောက်ရပောင်း120မှာစတင်အသက်ဝင်တာဖြစ်ပါတယ်လိန်တူလိန်ကွဲ LGBTQ တွေတရားဝင်လက်ထပ်ခွင့်ကိုနယ်သာလန်နိုင်ငံကစတင်ခဲ့ပြီးအခုဆိုရင်နိုင်ငံပေါင်း30ကျော်ကအတိမတ်ပြုပြီးဖြစ်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်Radio season တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ဂျူရုဖန်းယူမှုနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်ဒီလူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ် လိုက်ဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သတင်းရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါနေ့စဉ် VOA ညချမ်း Radio အစီအစဉ်ကိုည9နာရီကနေ10နာရီအထိလိုက်ဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335တို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုက်လမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုတိုက်ရိုက်နားဆင်ဖို့မမိလိုက်သူတွေည10နာရီကနေ17နာရီအထိလိုက်ဒိုမီတာ15 32နဲ့လိုက်လမီတာ190ကနေပြီးတော့တနအီစာအစီအစဉ်အစအဆုံးကိုပြန်ဖမ်းယူနားဆင်နိုင်ပါတယ်။ VOA American ရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးပဲကျေးဇူးပါ။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်။
မင်္ဂလာမနက်ခင်းပါတော့တာရှင်များရှင် VOA မြန်မာပိုင်းရဲ့အင်ကနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့သွေးဆုံမင်းမြတ်ခန်းနဲ့စားကြရအောင်ပါ။မြန်မာအရေးမှာအမေရိကန်ကပြတ်သားစွာမကင်တွဲတဲ့အတွက်တရုတ်ရဲ့ဩဇာလွှမ်းမိုးမှုချက်ထွင်မှုခွင့်ပြုသူလို့ဖြစ်ပြီးမြန်မာအရေးတက်ကြွလှူရှာသူကန်နိုင်ငံခြားရေးဝန်ကြီးဖြစ်လာတဲ့အတွက်မြန်မာဒီမိုကရေစီအရေးအခွင့်အလမ်းကောင်းလို့မြန်မာအရေးသူတေသည်ဟန်ဂျာမတ်စတန်ကတုံ့တက်ပါတယ်။ကိုငင်းချန်ကမေးမြန်းထားပါတယ်။
In your recent paper, I understand you suggest the U.S. cautious approach.
Okay, the thing that you are going to say is that you are going to say that you are going to say that you are going to say that American people are going to say that you 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 are going to say that
briefly on this.And how?
So essentially my argument is twofold.
ပြောရင်ကျွန်တော်ရဲ့ထောက်ပြဆွေးနွေးချက်မှာနှစ်ပိုင်းရှိပါတယ်။ပထမချက်ကနိုင်ငံတကာပိတ်ဆို့အရေးယူမှုတွေအပြင်အာဏာသိမ်းပြီးနောက်ပိုင်းမတည်ငြိမ်မှုနဲ့ပြည်ပခါတွေကြောင်းမြန်မာစီးပွားရေးခင်းကျင်းမှာစီးပွားလုပ်ငန်းကြီးတွေနဲ့အင်းဒီမြန်မာတွေကယုံကြည်မှုမရှိတော့တာကစစ်ကောင်စီတွေ2021ခုနှစ်ကလေးကသူတို့အားကိုးရမယ့်မိဖက်နဲပါလာနေတာဖြစ်ပါတယ်။ဒါကတစ်ချက်ပါ
So that's one element of it.
မနက်ငယ်တော့တရုတ်ကအရင်တုန်းကရောနောက်နာကတ်မှာပါအရေးပါတဲ့ခန့်ခန္ဓာကအမြဲပါနေမှာပါဒီမိုကရေစီအစိုးရတွေပဲဖြစ်ဖြစ်စစ်အစိုးရပဲဖြစ်ဖြစ်ဒါကပကတိအနေထားပါဒါပေမဲ့နိုင်ငံတကာကဖယ်ကျင်ထားပြီးတော့ပိတ်ဆို့ရေးမှုတွေကြောင့်မနက်နိုင်ငံထဲမှာတရုတ်နိုင်ငံကပို့ပြီးတော့သူ့ရဲ့ဩဇာလွန်မှုမှုကိုချက်ထွင်နိုင်ခဲ့ပ
ါ China has expanded its foothold and influence in the country
Is there any factors besides the
Okay, the Danka Peso movie ပြင်ပေါ့เนาะဒီတရုတ်ရဲ့ဩဇာပိုးကြီးလာတဲ့အကြောင်းအရာတွေကဘာဖြစ်မလဲဗျဒီအရင်ခေတ်ဆက်ဆက်မှာဆိုတော့တို့ကမြန်မာနိုင်ငံကဒီစစ်ဆိုးရာတွေနဲ့ဆက်ဆံရေးကအရင်ကောင်းကြတယ်ဒါပြင်အထူးဖြင့်သူ့နယ်စပ်ဒေသတွေမှာဆိုရင်တိုင်းဒေသလည်းနဲ့ကိုင်တပ်ဖွဲ့တွေပေါ်မှာလည်းတော်လေးဩဇာရှိတာပေါ့เนาะဆိုတော့ဒီတခြားထက်သွင်းစဉ်းစားစရာကဘာရှိအောင်လဲဗျ
consistent approach towards
အဘိဖြစ်ဖြစ်တရုတ်ကမြန်မာနိုင်ငံကြီးအပေါ်တကမထဲချင်းကတ်တဲ့ပုံစံမှာနေပြည်တော်မှာအုပ်ချုပ်တဲ့ဘယ်သူနဲ့မဆိုထိတွေ့ဆက်ဆံလာတာကသူတို့အတွက်အခွင့်ကောင်းတရဖြစ်ပါတယ်အနောက်နိုင်ငံတွေကြတော့အာဏာသိမ်းတာကိုရှုံချတာမျိုးဒါမှမဟုတ်မြန်မာကိုဖယ်ချန်ထားတာတွေလုပ်လိုက်လို့တရုတ်နိုင်ငံရဲ့တန်တမာဆက်ဆံရေးကပိုခိုင်းမှာအားကောင်းလာပါတယ်ဘာလို့လဲဆိုတော့စစ်တပ်ကတရုတ်ပေါ်မှာတော်တော်များများမှမိခိုလာရပါတယ်ရုရှားပေါ်မှာလည်းအလားတူပါပဲအိန္ဒိယဂျပန်ထိုင်းပါဝင်တခြားနိုင်ငံတချို့လည်းအတိုင်းအတာတစ်ခုထိအဲ့ဒီလိုပါပဲတရုတ်ဩဇာကလည်းတိုးလာပါတယ်ခင်ဗျားပြောသလိုပဲစစ်ကောင်စီပေါ်မှာတင်မဟုတ်ပါဘူးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေသူတို့ဖြင့်ကိုးကန့်အဖွဲ့လိုမြောက်ပိုင်းကအဖွဲ့တွေပေါ်မှာတိုးလာပါတယ်အခုသတင်းပတ်ထဲမှာတင်ပြစ်ခတ်ရစေးအသည့်ကျင်ညာတာမျိုးမြင်ခဲ့ရတယ်မဟုတ်လားဆိုတော့အားလုံးကမြန်မာနိုင်ငံတည်းကတရုတ်နိုင်ငံရဲ့အကျိုးစီးပွားတွေကိုအသိအမှတ်ပြုလေးစားရပါ
တယ်
Yes, which is suggest Solojana di Sikong Si Pogo Thi Chan Pit Tha Mae Sa di American Asura A Ni Ne Bo Gugu Ocho Yi A Te A Ni Ne Po Pi Lo Thi Twe Sat San Bo Loat De Lo Solojana La
Sa What you suggesting? I'm suggesting a policy review.
Chan Byo Chin Na Ga Mu Wa Ra Gu Pyan Le Tong Tat Pho A Chan Pyu Raw Ba. Trump So Ya A Phwe Ma Sikong Si Ne Pyan Le Thi Twe Sat San Mae Mu Wa Ra Gu A Pi Chin Ne Tu Tichu Pa Kaung Pa Nai De So Ra Myo Byo Ra Ja Ba Le.ဒါပေမဲ့ဒါက2010ရွေးကောက်ပွဲနောက်ပိုင်းစင်ပြီးတဆင့်ပြန်လဲထိတွေ့ဆက်ဆံလာတဲ့မူဝါဒနဲ့အလွန်ခွာခြားပါလိမ့်မယ်။အဲ့ဒီတုန်းကအခြေအနေကအမေရိကန်နဲ့နိုင်ငံတကာအနေနဲ့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲကိုဥတည်နေတဲ့တိတာထင်ရှားတဲ့တိုးတက်မှုတွေကိုမြင်ခဲ့ရတာပါ။အခုအခြေအနေကကြနိုင်ငံအနှံ့ဆစ်ဖြစ်နေပြီးတော့ပြိုပြတ်နေတဲ့အနေအထားဖြစ်နေတာပါ။စစ်တပ်ကလည်းခုခံတော်လှန်ရေးအင်အားစုတွေနဲ့ညှိနှိုင်းဖို့ဆန္ဒမရှိသလိုအပြစ်ခတ်ရစေးရေးရဲ့အခြေခံစည်းမျဉ်းစည်းကမ်းတွေကိုတော့မှလေးစားလိုက်နိုင်တဲ့အနေအထားမျိုးလည်းမရှိပါဘူး။ဆိုတော့နောက်နိုင်ငံတွေရဲ့အနေအထားကရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုပြီးတော့အဲဒီကနေရှေ့ဆက်ကြမယ်ဆိုတာမျိုးလုပ်ဖို့ကမလွယ်ပါဘူး။
ယူကပေါ်ရလကဘယ်လိုပဲဖြစ်လာမြန်မာမာကအချိန်တော်ကြာတဲ့အထိတော့စစ်ကဆက်ဖြစ်နေအောင်မှာပါဒါကြောင့်ပြန်လဲထိတွေ့ဆက်ဆံရေးလမ်းကြောင်းကမှန်တယ်လို့တော့ကျွန်တော်မထင်ပါဘူးဒါပေမဲ့ပိတ်ဆို့အရေးယူမှုမူဝါဒပြောင်းလဲလာနိုင်မှုစစ်ကောင်စီဘက်ကဘယ်လိုအလျှော့ပေးညှိနှိုင်းတာတွေလုပ်နိုင်မလဲဆိုတာကိုသိနိုင်ဖို့တိတိဆိတ်ဆိတ်နဲ့ပဲထိတွေ့တာမျိုးအရေးယူမှုနဲ့ပြန်လဲထိတွေ့ဆက်ဆံရေးမူဝါဒတွေကိုသုံးသပ်တာမျိုးတွေကိုနောက်နိုင်ငံတွေအနေနဲ့အတိုင်းအတာတစ်ခုထိလောက်တာမျိုးတွေကလောပါတယ
် Yes you also pointed out the potential
Okay နောက်တစ်ခုကဒီစာရန်ထဲမှာပေါ့နော်မြန်မာနိုင်ငံမှာတရုတ်ပုဂ္ဂလိကလုံခြုံရေးကုမ္ပဏီကိုဖျက်ချက်ချတာပေါ့အလားအလာကိုလည်းထောက်ပြထားတာတွေ့ရပါတယ်ဆိုတော့ဒီလုံခြုံရေးရှုထောင့်ကကြည့်ရင်ဒါဟာ American အတွက်စိုးရင်စရာအချက်ဖြစ်လာနေတာဗျာသူတို့ရဲ့မူဝါဒကိုပြန်လဲစဉ်းစားသုံးသပ်ပြီးတော့မြန်မာအရေးမှာအာရုံစိုက်လာစေဖို့လှုံ့နှိုးမှုတစ်ခုဖြစ်လာနိုင
်တယ် to the Myanmar crisis
Yes, it's one wake up call of many.
ဟုတ်ပါတယ်ဒါကလုံလုံးချက်တွေကတခုပါရှေ့တောင်အာရှဒေသနဲ့တောင်တရုတ်ပင်လယ်မှာတရုတ်ရဲ့ဩဇာလွှမ်းမိုးလာနေတာကိုအမေရိကန်ကအချိန်တော်ကြာကလေးကစိုးရိမ်နေကြတာပါဒါပေမဲ့တရုတ်ရဲ့ကမ္ဘာလန် BRI ယင်းမျိုးနံမှုစီမံကိန်းတွေမှာလုံခြုံရေးယူထားတာကတော့ပါကစ္စတန်မှာလည်းလုပ်ခဲ့တာကိုအရင်ကတွေ့ခဲ့ရပါတယ်ဒါကြောင့်တရုတ်အတွက်ဒေသပေါ်အာသာစီမဲ့တောင်တရုတ်ပင်လယ်နဲ့ဒေသအတွင်းမှာပုံပြီးတော့ချဲ့ထွင်လာနိုင်မဲ့တူးလင်ကပါကစ္စတန်အီရန်အစရှိတဲ့နိုင်ငံတွေနဲ့ကိုယ်တော်ရင်းနဲ့အခြေခံအဆောက်အုံတွေမှာလုံခြုံရေးရယူတာမျိုးနောက်ဥပမာပြောရရင်အိန္ဒိယသမုဒ္ဒရာတခြားမဟာဗျူဟာကျတဲ့စိတ်ကမ်းတွေတိစောက်တာမျိုးရဲ့အလားအလာကိုအမေရိကန်နေနဲ့ငွေလဲကသတိကြီးကြီးထားပါတယ်ဆောင်းပါးမှာကျွန်တော်ထောက်ပြချက်တစ်ခုကအဓိကပြောရရင်တဆင့်ဂျားကန်စစ်ပွဲမျိုးအထိကြီးကျယ်သွားနိုင်တဲ့အနီရောင်ကန့်သတ်မြင်းပောင်ကိုကြော်လာနေပြီလို့တရုတ်ကယူဆသွားမှာကိုဆိုရင်လို့အမေရိကန်နေနဲ့မြန်မာအရေးမှာပါဝင်ပတ်သက်ဖို့ပဲဖြစ်ဖြစ်ခုခံဒေါ်လာရင်းအင်အားစုတွေကိုထောက်ခံပေးတာမျိုးမှာပဲဖြစ်ဖြစ်နောက်တွန့်နေတာကိုပြောချင်တာပါတေကဘလူပဲဖြစ်ဖြစ်မြန်မာနိုင်ငံထဲမှာပို့ပြီးတော့နေရာရယူလာသလိုသူ့ရဲ့ဩဇာကလည်းပို့ပြီးတော့ချက်ထွင်ကြီးထွားလာမှာပါဒါကလက်ရှိသတိကြီးကြီးထားပြီးတော့နောက်တွန့်နေတဲ့အမေရိကန်ရဲ့မူဝါဒဘယ်လိုပဲဖြစ်ဖြစ်ပါဒါကြောင့် Trump ဆိုရတဲ့အနေနဲ့ခုခံဒေါ်လာရေးကိုထောက်ခံပေးဖို့ပို့ပြီးတော့တက်တော့ကြွကြွနဲ့လှုပ်ဖို့ကောင်းတယ်လို့ကျွန်တော်ကထောက်ပြတာပါ Federal Democracy စနစ်တည်ဆောက်နိုင်ဖို့လုပ်နေတဲ့တိုင်းသာသနာ့နိုင်ငံအဖွဲ့တွေအပါအဝင်နိုင်ငံတွင်းကသက်ဆိုင်သူတွေနဲ့ထိတွေ့ဆက်ဆံဖို့လိုတယ်လို့ပြောချင်တာပါမြန်မာအရေးမှာအမေရိကန်ပါပါမပါပါတရုတ်နိုင်ငံဘက်ကတော့ဆက်ပြီးတော့ပါဝင်ပတ်သက်နေမှာပါ
If we focus on the Trump ဆိုရအဖွဲ့တခုတည်းကိုကွက်ပြီးကြည့်ရင်ရောဒီမြန်မာနိုင်ငံအတွက်ဒါမှမဟုတ်ရှစ်တောင်အရှာဒေသအတွက်ဆိုရင်အာရုံစိုက်နိုင်တဲ့စစ်မှန်တဲ့နိုင်ငံရေးဆန္ဒမျိုးရှိလာကြ Area
It's very unclear to me at this point whether or not the Trump administration
Trump ဆိုရကရှစ်တောင်အရှာကိုအလင်းနဲ့ထားတဲ့စိတ်ဝင်စားမှုရှိမရှိအခုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး Trump ကချက်ချင်းသမရအခွင့်အာဏာနဲ့ထုတ်ပြန်တာမျိုးမလုပ်ပေမဲ့တွင်းကုန်ခွန်တွန်းမြင့်မဲ့သဘောကိုထင်ထင်ရှားရှားအချက်ပြထားပါတယ်သူရဲ့အစိုးရအဖွဲ့ဝင်တချို့ကလည်းတရုတ်ကအမေရိကန်တို့အဓိကပြန်ပတ်ဖြစ်တယ်ဆိုတာမျိုးထုတ်ဖော်ပြသထားပါတယ်ဒါကြောင့်စီးပွားရေးနဲ့အမျိုးသားလုံခြုံရေးမူဝါဒမှာအဓိကအဖြစ်တရုတ်နိုင်ငံနဲ့ပြိုင်ဆိုင်မှုပေါ်အာရုံစိုက်မယ်လို့ကျွန်တော်ထင်ပါတယ်ဘာကိုချက်တွင်စဉ်းစားရင်ရှစ်တော်အာရှကအလွန်ရေးကြီးပါဥပမာလက်တလုံးမှာနိုင်ငံသားဝင်ကြီးအဖြစ်တည်ပြလိုက်တဲ့မာကိုရူဘီယိုကတရုတ်နဲ့ပြန်ဆန်မှုမှာမြန်မာနိုင်ငံနဲ့ဒီမိုကရေစီရဲ့အရေးပါမှုကိုဒီဘူကသဘောအတိမတ်ပြုတယ်လို့ကျွန်တော်ထင်ပါတယ်။ဟိုမြန်မာတဲ့အတိုင်းအတာနဲ့စိတ်ဝင်စားမှုရှိနိုင်ကြီးရှိတယ်လို့ကျွန်တော်ထင်ပါတယ်။လက်ရှိအချိန်ဟာရှစ်တော်အာရှမှာအမေရိကန်ရဲ့ဂျိုးစီးပွားတွေပိုအောင်မြင်တိုးတက်စေဖို့အတွက်ဘူဝါဒတွေကိုဘယ်လိုချိန်ညှိနိုင်မလဲဆိုတာနဲ့ပြန်လည်အသစ်ဖန်တီးဖို့အခွင့်အရေးကောင်းတစ်ခုလို့ပြောတာပါ
။But the bid in line okay, with မြန်မာနိုင်ငံပေါ်ထားတဲ့ American ရဲ့ရေရှည်မဟာဗျူဟာရီမန်းချက်တွေနဲ့ရောကိုက်နိုင်မလား Trump အစိုးရမူဝါဒတွေကရေရှည်မဟာဗျူဟာကိုတက်ရောက်ပုံဖော်နိုင်လာက
ြ The long term strategy in Myanmar is
မြန်မာနိုင်ငံတို့ရေရှည်မဟာဗျူဟာကတော့အိမ်ဗျူရောနိုင်ငံခြားရေးဌာနနဲ့တစ်ဖက်မှာကပို့ပြီးတော့တက်တက်ကြွကြွရှိတဲ့ American Congress ဂျာမှာဟိုရင်းဒီရင်းဖြစ်နေမယ်လို့ထင်ပါတယ်တဖက်မှာလည်းကွန်ဂရက်မှာတက်တက်ကြွကြွလှုပ်လှိရှိသူတူကခုဆိုရင်ထရန့်အစိုးရအဖွဲ့မှာနိုင်ငံခြားရေးဝန်ကြီးတူဖြစ်လာပါတယ်ဒါကလွတ်တော်တွေကမြမအရေးအရှိန်ခုံကိုအိမ်ဖြူတော်နဲ့အစိုးရအဖွဲ့စီတည်ဆောင်လာနိုင်မှာဖြစ်လို့မြမမူဝါဒကိုဒီထက်ပိုပြီးတော့စုပ်ကင်နိုင်မှုအတွက်ခွင့်လန်းတစ်ခုပေးဆွနိုင်တယ်လို့ထင်ပါတယ်အဲ့လိုဆိုရင်တော့2023ခုနှစ်တုန်းကအတီးပြူပြီးဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာဘာမာအက်ဥပဒေပါပြဋ္ဌာန်းချက်အတိုင်းအထူးတန်တမန်တူခန့်အပ်တာအပါအဝင်ရေးယူဆောင်ရွက်ချက်တို့ကိုအကောင့်ထဲပေါ်လာမျိုးဖြစ်လာနိုင်ပါတယ်။ဒါကမြန်မာရေးမူဝါဒအပေါ်ပို့ပြီးတော့ချုပ်ကန်လွှမ်းမိုးနိုင်မှာဖြစ်လို့အရေးကြီးပါတယ
်။အခုတော့အပတ်စဉ်စီးပွားရေးအစီအစဉ်အလဲရောက်ပါပြီ။ညာရီဒူနီးပညာဆိုင်ရာအခြေခံဆောက်ဦးတိဆောက်ရေးဒေါ်လာဘီလီယံ900ယင်းနှစ်မြုံနာမဲ့ဖက်ဆက်လုပ်ငန်းကြီးကိုပြစ်ခဲ့တဲ့သတင်းမှအတွင်မှာပဲအမေရိကန်သမ္မတဒိုနယ်ထရမ့်ကအမွန်တင်ပြောဆိုခဲ့ပါတယ်။ညာရီဒူနီးပညာ AI ရေးသမ္မတရဲ့ညွှန်ကြားချက်အမင်ကိုလည်းသမ္မတထရမ့်လက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။ဒီသတင်းပါစီးပွားရေးအစီအစဉ်မှာမတင်ကြီးထက်ကတင်ပြထားပါတယ်။
Open AI Oracle နဲ့ SoftBank တို့ရဲ့ပူးပေါင်းဆောင်ရွက်မှုတင်နဲ့ထွက်ပေါ်လာတဲ့ Stargate Company ဟာဆိုရင်အလင်းအမြန်ပြောင်းလဲဖြစ်ပေါ်လာနေတဲ့ဉာဏ်ရည်တို့နည်းပညာ AI ဖွံ့ဖြိုးရေးအတွက်လိုအပ်တဲ့အချက်လက် Data Center တွေနဲ့လျှက်စစ်တာအားထုတ်လုပ်ရေးတို့ကို Texas ပြည်နယ်မှာတည်ဆောက်မှာဖြစ်ကြောင်း American သမ္မတအင်ဘျူရိုကပြောဆိုထားပါတယ်ကနဦးရှင်းနှီးမြှုပ်နှံမှုဒေါ်လာဘီလီယံ100လောက်ရှိပြီး9ဆလောက်ထိတိုးလာနိုင်တယ်လို့လည်းခန့်မှန်းထားကြပါတယ်။ငွေကြေးပမာဏများပြီးသိပ်ပြီးထက်မြက်တဲ့သူတွေလို့သမ္မတဒိုနယ်ထရန့်ကပြောပါတယ်။ဒါဆိုရင်သူ့ရဲ့အစိုးရတဲ့လက်ထက်မှာအမေရိကန်ရဲ့အလားအလာတွေအပေါ်ယုံကြည်မှုကိုပြက်ပြက်သားသားကြီးညာဖော်ထုတ်မှုဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။တစ်ချိန်နဲ့မှာပဲဉာဏ်ရည်တို့နည်းပညာ AI ဆိုင်ရာသမ္မတရဲ့အမိန့်ညွှန်ကြားချက်ကိုလည်းပြီးခဲ့တဲ့သတင်းပတ်နှောင်းပိုင်းမှာပဲသမ္မတထရန့်ကလက်မှတ်ရေးထိုးထုတ်ပြန်ပါတယ
်အလို့ကံပေါင်းများစွာကိုဖန်တီးပေးမှာပါကင်ဆာသုတေသနနဲ့အခြားသောကိစ္စရပ်များစွာအတွက်ဆေးဘက်ဆိုင်ရာမှာလည်းအကျိုးအမြတ်များစွာဖန်တီးပေးမှာပါအပြုသဘောဆောင်တဲ့သက်ရောက်မှုတွေအများကြီးရှိလာပါမယ်ကျွန်တော်တို့အနေနဲ့တရုတ်ထက်ဦးလိုပါတယ်အခုတော့ကျွန်တော်တို့ဟာတရုတ်ရဲ့ရှေ့မှာဦးဆောင်နေပါပြီ
။အမေရိကန်သမ္မတအင်ဘျူရိုမှာဉာဏ်ရည်တုနည်းပညာနဲ့ခရစ်ပတိုငွေကြေးအရေးဆိုင်ရာပထမဆုံးသောအကြီးအကဲအကြီးတန်းအကြံပေးဖြစ်တဲ့ဒေးဗစ်ဆက်ကလည်းအခုလိုပြောပါတယ်
ဒါဟာဆိုရင်ဉာဏ်ရည်တုနည်းပညာ AI ဆိုင်ရာသမ္မတရဲ့အမိန့်ညွှန်ကြားချက်ဖြစ်ပါတယ်။အခြေခံအားဖြင့်တော့ဉာဏ်ရည်တုနည်းပညာ AI ရေးမှာအမေရိကန်ကဦးဆောင်လွှမ်းမိုးပြီးကမ္ဘာအချက်အချာဖြစ်အောင်လုပ်မဲ့အစိုးရရဲ့မူဝါဒကိုကျင်းပတာဖြစ်ပါတယ်
။ဉာဏ်ရည်တို့နည်းပညာ AI အရေးမှာအမေရိကန်ကကမ္ဘာဦးဆောင်နိုင်ငံဖြစ်လို့တယ်လို့ပြောဆိုထားတဲ့သမ္မတထရန့်ရဲ့ Imperial ရုံးခန်းမှာ SoftBank ကမာဆာယူရှိဆန်နောက် OpenAI က Sam Altman နဲ့ Oracle က Larry Ellison တို့တက်ရောက်ခဲ့ကြပါတယ်။Stargate စီမံကိန်းကို2024ခုနှစ်မှာစတင်ခဲ့တာဖြစ်ပေမဲ့ဒီပုတ်ကို3ဦးကတော့ဒီစီမံကိန်းဖြစ်မြောက်ရေးကူညီခဲ့တဲ့အတွက်သမ္မတထရန့်ကိုအတိအမှတ်ပြုပြောကြားခဲ့ကြပါတယ်။ဒီစီမံကိန်းကအခုခေတ်ရဲ့အရေးကြီးဆုံးတစ်ခုဖြစ်ပါလိမ့်မယ်လို့ OpenAI ရဲ့အမှုဆောင်အရာရှိချုပ် Altman ကပြောပါတယ်။Oracle အကြီးအကဲ Larry Ellison ကတော့ data center တွေဆောက်လုပ်နေပြီဖြစ်ပြီးအခုချိန်ထိ10ခုဆောက်လုပ်နေပြီလို့ပြောပါတယ်။ဒီစီမံကိန်းမှာဆိုရင်ကျန်းမာရေးဆိုင်ရာအချက်အလက် digital မှတ်တမ်းတွေလည်းပါဝင်ပြီးအထူးကာကွယ်ဆေးလည်းထုတ်လုပ်လာနိုင်ခြင်းကြောင့်ကင်ဆာလိုရောဂါတွေကိုကုသရေးမှာပိုပြီးတော့လွယ်ကူစေမယ်လို့သူကပြောပါတယ်။SoftBank ကမာဆာယူရှိဆန်ကတော့ဒါဟာရွှေရောင်ခေတ်ရဲ့အစဖြစ်တယ်လို့ပြောပါတယ်။ဒါဆိုရင်အမေရိကန်ရွှေခေတ်လို့သမ္မတထရန့်ရဲ့ပြောဆိုချက်ကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်။ဂျပန်ချီးစိုက်ဂရေးချွဲတတိဆန်ဟာဆိုရင်လက်မဲ့၄နှစ်တာအတွင်းအမေရိကန်စီမံကိန်းတွေအတွက်ဒေါ်လာဘီလီယံတရာရင်းနှီးမြှုပ်နှံဖို့ပြီးခဲ့တဲ့ဒီဇင်ဘာလကတည်းကကတိပြုထားတာပါ။ဒီပညာကုမ္ပဏီ Essentia ရဲ့အမှုဆောင်ရာရှိချုပ် Julie Sweet ကတော့ AI အရေးနဲ့ဆက်ဆက်တဲ့အခြေခံအဆောက်အုံအတွက်ဒေါ်လာဘီလီယံ500ရင်းနှီးမြှုပ်နှံမဲ့အစီအစဉ်ကိုချိုးဆိုပါတယ်
။ The Stargate investment is
Stargate ရင်းနှီးမြှုပ်နှံမှုအရေးကြီးရတဲ့အကြောင်းရင်းနှစ်ရပ်ရှိပါတယ်။ပထမတစ်ချက်ကတော့ဉာဏ်ရည်တုနည်းပညာ AI ဟာကုမ္ပဏီတွေအတွက်ရောနိုင်ငံတွေအတွက်ပါအရေးကြီးတယ်ဆိုတာကိုအပြည့်အဝအတည်ပြုပေးလိုက်တာဖြစ်ပါတယ်။ဒါကကျမတို့ဆွေးနွေးနေကြတဲ့အချက်ပါ။ဒါကသိပြီးတော့အရေးကြီးတဲ့လုပ်ငန်းစဉ်တည်းရလည်းဖြစ်ပါတယ်။ဒုတိယအချက်ကတော့ဒီဟာကအရှိန်အဟုန်မြန်မြန်နဲ့ဖြစ်ထွန်းလာနေတဲ့စမ်းသစ်တီထွင်မှုပါ။သိပြီးစိတ်လှုပ်ရှားစရာကောင်းတဲ့အခိုက်အတန့်ဖြစ်ပါတယ်။ဒီကနေ့ဒီချိန်မှာဆိုရင်အမေရိကန်ကဉာဏ်ရည်တုနည်းပညာ AI မှာဦးဆောင်မှုကောင်းကောင်းရှိနေပြီးအရှိန်အဟုန်နဲ့ဆက်လက်ဖြစ်ထွန်းနေမယ့်ပုံရှိပါတယ်။
လုပ်သားတွေအနေနဲ့လည်းဉာဏ်ရည်တုနည်းပညာ AI ကိုစိုးရိမ်ထိတ်လန့်စရာမလိုပဲသူတို့ကိုဘလို့အရေးအသွေးမြင့်တင်မလဲဆိုတာကိုအာရုံစိုက်ရမယ်လို့နည်းပညာကုမ္ပဏီ Essentia ရဲ့အမှုဆောင်အရာရှိချုပ် Julie Sweet ကပြောပါတယ
် I think
လုပ်သားတွေအနေနဲ့စိုးရိမ်ကြောက်ရွံ့စရာအကြောင်းမရှိဘူးလို့ထင်ပါတယ်သူတို့ကိုအရေးချင်းမြင့်တင်ပေးဖို့ခိုင်မာတဲ့အကြောင်းပြချက်ရှိပါတယ်ဉာဏ်ရည်တုနည်းပညာ AI ဟာဆိုရင်ဒီကနေ့ခေတ်လူသားတွေလုံနိုင်တဲ့အလုပ်တွေကိုရောနောက်လူသားတွေမလုံနိုင်တဲ့အလုပ်တွေကိုပါလုံကင်နိုင်စွမ်းရှိလာမယ်ဆိုတဲ့အချက်နဲ့စိုက်ပါတယ်
စတာဂိတ်စီမံကိန်းအတွက်ကနဦးအစီအစဉ်တွေကတော့အရင်သမ္မတဂျိုးဘိုင်ဒန်အစိုးရလက်ထက်မှာစတင်ခဲ့တာပါ။ဤပညာဆိုင်ရာသတင်းဌာန The Information ကဒီစီမံကိန်းအကြောင်းကို2024ခုနှစ်မတ်လအတွင်းမှာဖော်ပြခဲ့ပါတယ်။Open AI ဟာဆိုရင်လေသူ့ရဲ့ဉာဏ်ရည်ထုနည်းပညာ AI စနစ်တိစောက်ဖို့အတွက် Microsoft ကိုကာလကြာရှည်အားထားခဲ့ရတာပါဒါပေမဲ့လည်းကိုပိုင် data center တွေတိစောက်ရေးအတွက်ပို့ပြီးတော့စိတ်ဝင်စားလာပုံရှိပါတယ် data center တွေတိစောက်ရေးတွန်းအားပေးမှုဟာဆိုရင်လေသမ္မတ Trump လက်ထက်မတိုင်ခင်ကဖြစ်ပါတယ်လာမယ့်9နှစ်တာအတွင်း data center တွေမှာရင်းနှီးမြှုပ်နှံမှုဒေါ်လာ1 trillion ထိအမေရိကန်တို့တွေ့မြင်လာရနိုင်ကြောင်းနိုင်ငံတကာကလည်းနောက်ထပ်ဒေါ်လာ1 trillion ရင်းနှီးမြှုပ်နှံဖို့ဂရိကဝတ်တွေရှိလာမယ်လို့ Blackstone Company ကအောက်တိုဘာလနှောင်းပိုင်းမှာခန့်မှန်းထားပါတယ်ရှင
်ခရော့လူမှုရှုခင်ကဏ္ဍအလဲရောက်ပါပြီမြန်မာနိုင်ငံတိုင်းရင်းသားဒေသတွေအပါအဝင်နေရာစုံမှာအဆင့်မြင့်ပညာသင်ပေးနေကြတဲ့ဆရာဆရာမတွေအနေနဲ့ digital အခြေခံသင်ကြားမှုစနစ်ပုံမထရောက်စေဖို့ American ပြည်ထောင်စု Arizona ပြည်နယ်တက္ကသိုလ်ရဲ့အာရှစနစ်ကသင်ကြားရေးအစီအစဉ်ခုလုပ်နေပါတယ်။အစီအစဉ်တာဝန်ရှိသူကိုမေးမြန်းပြီးတော့မဆုမြတ်မုံကလူမှုရှုခင်မှာတင်ပြထားပါတယ်။
မြန်မာနိုင်ငံနေရာစုံကအစစ်မြစ်ပညာသင်ကြားပေးနေတဲ့ဆရာဆရာမတွေအတွက်ကိုအမေရိကန်ပြည်ထောင်စု Arizona ပြည်နယ်တက္ကသိုလ်ရဲ့အာရှစင်တာကသင်ကြားရေးထောက်ကူအစီအစဉ်တစ်ခုကိုပြုလုပ်ပေးနေပါတယ်။ Digital သင်ကြားရေးစနစ် Digital နဲ့လူတွေ့ရောထားတဲ့သင်ကြားရေးစနစ်တွေပို့ပြီးတော့ထိရောက်စေဖို့အတွက်ကိုအခုအောက်တိုဘာလကနေ၈နှစ်မေလအထိကို၉လကြာတဲ့ဒီ online အစီအစဉ်ကိုလုပ်နေတာပါ။မြန်မာနိုင်ငံတိုင်းရင်းသားဒေသတွေကဒီအဆင့်မြင့်ပညာကျောင်းတွေမှာသင်ကြားပေးနေတဲ့ဆရာဆရာမတွေပါပါဝင်နေဒီသင်ကြားရေးအစီအစဉ်နဲ့ပတ်သက်လို့ Arizona ပြည်နယ်တက္ကသိုလ်ရဲ့ဒီ Asha Center က Program Manager မတ်ချန်းလွင်နဲ့မေးမြန်းထားပါတယ်ရှင
်ပြည်နယ်တိုင်းအနှံ့အပြားပေါ့နော်အခုပြည်နယ်အကုန်လုံးနေပါလောက်ကပါတယ်ဆရာမအဲ့ဒီအပြင်ကိုကျမတို့ဒီ Thai နယ်စပ်မှာရှိတဲ့ IDP Camps ကဆရာဆရာမတွေရော Bangladesh ကရှိတဲ့ IDP Camps ကဆရာတွေလည်းပါပါတယ်ရှင်
ဒီဟာကဒီအဆင့်မြင့်ပညာသင်ကြားနေဆရာဆရာမတွေအတွက်ကိုဒီ digital သင်ကြားမှုစနစ်နောက်တစ်ခါ digital နဲ့ဟိုလူတွေ့ရောထားတဲ့ဒီစနစ်တွေပေါ့ပို့ပြီးတော့မှထိအောင်လို့ပေးတဲ့သင်တန်းဖြစ်တယ်ပေါ့လေဆိုတော့ဘလို့ပုံစံမျိုးနဲ့ဒီသင်တန်းကိုဟိုသင်ပေးနေပါလဲရှင်ဒီ Arizona ပြည်နယ်တက္ကသိုလ်က professor တွေကိုယ်တိုင်ဟိုသင်ပေးနေတာမျိုးပါလား
ကျွန်တော်တို့ Arizona ပြည်နယ်တက္ကသိုလ်ကဒီ American ပြည်ထောင်စုမှာနိုင်ငံပြည်ထောင်စုမှာပြည်ထောင်စုနိုင်ငံမှာဆိုလို့ရှိရင်ဒါအကြီးဆုံးတက္ကသိုလ်ပေါ့နော်ဆိုတော့ကျွန်တော်တို့အကြီးဆုံးတက္ကသိုလ်မှာကျွန်တော်တို့မှာကျောင်းသားပေါင်း38,000ရှိတယ်ရှင်အဲ့38,000ရဲ့တဝက်က online မှာပညာသင်ကြားနေတဲ့အကြောင်းသူကျောင်းသားတွေဆို9,000ပေါ့နော်အဲ့တော့ဒီ COVID မဖြစ်ခင်ကတည်းက Arizona ပြည်နယ်တက္ကသိုလ်ကဟိုဘယ်လိုခေါ်မလဲ online ပညာသင်ကြားရေးမှာသူကအများကြီးရှေ့ရောက်တယ်ရှင်အဲ့တော့ကျွန်တော်တို့ခုလောလောဆယ်ဒီအစီအစဉ်မှာလည်းသင်တန်းတွေကိုကြားတော့ဒီ Arizona ပြည်နယ်မှာရှေ့ပေါမောက်ခတွေကိုရိုင်းသင်ထားတဲ့အတန်းတွေကိုကျွန်တော်တို့ online ကနေပြီးတော့ယူသင်မှာပေါ့နော်သူက flexible ဖြစ်တယ်ရှင်သူက pre-recorded အတန်းတွေကျွန်တော်တို့ကအခုအဆင့်က2ဆင့်ခွဲထားတယ်ပေါ့နော် phase 1နဲ့ phase 2ပထမအဆင့်မှာကျတော့ဆရာဆရာမတွေကဒီခုနကဒီကျမတို့ပေးထားတဲ့သင်တန်း၈ခုပေါ့နော်အဲသူတို့သင်ကြားမယ်ပြီးရဲ့အခါကျရင်သူတို့ဒီသူတို့သင်ထားတဲ့ဟာတွေသူတို့ဒီအတန်းထဲမှာအသင်လိုက်တဲ့ဟာတွေကိုကို့ဒေတာကို့နိုင်ငံပေါ့နော်ကို့ပြည်နယ်အတွက်ပြန်ပြီးတော့ဘလို့အသုံးချနိုင်မလဲဆိုတာကိုလက်တွေ့ပေါ့နော်ဘုကံလေအသုံးချတဲ့အဆင့်ပေါ့နံပါတ်1ကကြတော့အဲ့ဒီနံပါတ်1မှာကျတော့ကျွန်မအဆင့်2ဆင့်ပြန်ခွဲရဲရှင်ပထမကကြတော့ teaching of teacher ပေါ့နော် training of trainer TOT စနစ်နဲ့လုပ်ပေးတယ်သူကပါလဲဆိုတော့ကို institution ပေါ့နော်ကို့ဌာနကိုကိုပြန်ပြီးတော့အဲ့ဆရာဆရာမအနည်းဆုံး5ယောက်ကို zoom session ပါပဲဖြစ်ဖြစ်ကိုယ်တိုင်သင်ကြားတာပဲဖြစ်ပေါ့နော်ဒီသင်ထားတဲ့ knowledge တွေသင်ထားတဲ့ပညာရပ်တွေကိုပြန်ပြီးတော့မျှဝေတာပေါ့နော်ပြီးတော့နောက်ထပ်တစ်ခုကကြတော့သူက open education resources ဆိုခေါ်ရရှင် OER လို့ခေါ်တယ်သူကပါလဲဆိုတော့ဒီသင်တန်းကိုကျမတို့က Google Drive မှာပဲဖြစ်ဖြစ် PowerPoint နဲ့ present လုပ်ထားတာပဲဖြစ်ဖြစ်ပေါ့နော်ဘယ်သူမဆိုသူတို့လာပြီးတော့ကြည့်ပြီးတော့ပေါ့နော်ဒီပညာသင်ပြန်ပြီးယူလို့ရအောင်ပေါ့အဲ့လိုလုပ်တဲ့အခါမှာကျမတို့ကပါလာစကားသတ်မှတ်ထားတာမရှိဘူးဥပမာကျမတို့ currently ကလာတဲ့ဆရာဆရာမတွေဆိုရင်သူတို့ သူတို့စကားသူတို့ဘာသာစကားနဲ့ပြန်ပြီးသင်ကြားပေးလို့ရတယ်အဲ့ဒါကလည်းလုံးဝ open ဘသူမဆိုလာပြီးကြည့်ပြီးတော့ဒီသင်တန်းတွေကိုပြန်ပြီးတော့ knowledge တွေပေါ့နော်ဒီပညာတွေကိုပြန်ပြီးတော့အာမျှဝေပြီးသင်ယူလို့ရတယ်ရှင
်ဆိုတော့ now မေးစနာပေါ့နော်မြန်မာနိုင်ငံမှာဒီလျှက်စစ်မီ internet ဟိုပုံမှန်ရှားဖို့ကတော်တော်လေးအခက်အခဲရှိပါတယ်ဒီအထူးသဖြင့်ဒီဝေးလံတဲ့တိုင်းရင်းသားဒေသတွေမှာဆိုပိုခက်တယ်ပေါ့လေဆိုတော့အခုလိုမျိုးဒီ online အခြေခံနဲ့အဓိကအခြေခံပြီးတော့သင်တဲ့စနစ်ကဒီလက်ရှိမြန်မာနိုင်ငံအတွက်ကိုပေါ့နော်တကယ်ပဲဟိုလက်တွေ့အသုံးဝင်နိုင်ပါရဲ့လားရှင
်ဒီတင်တာတွေအကုန်လုံးကတင်တန်းတွေအကုန်လုံးက online မှာအချိန်မရွေးသူတို့လျှက်စစ်မီရတဲ့အချိန်သူတို့ဒီ internet ရတဲ့အချိန်သွားပြီးတော့တင်လို့ရတယ်ပေါ့နော်တပတ်ကို၄နာရီအနည်းဆုံးသူတို့ကြိုက်တဲ့အချိန်သွားတင်လို့ရတယ်ပြီးရင်တော့တပတ်ကို၁နာရီခွဲပဲ zoom မှာကျွန်တော်တို့တွေ့ပြီးတော့ဆွေးနွေးကြတာပေါ့နော်ဒါက flexible စနစ်ပါရှင်အဲ့တော့ကျွန်တော်တို့နားလည်တယ်ဒီအခုအထူးသဖြင့်ပေါ့နော် in energy crisis ပေါ့လေမြန်မာနိုင်ငံမှာကြာတော့လျှက်စစ်မီပုံမှန်မလာဘူး internet ပုံမှန်မလာဘူးအဲ့တော့ကျွန်တော်တို့နောက်ပိုင်းသင်ပေးမယ့်စနစ်တွေကလည်းဒီလိုမျိုး flexible စနစ်ကိုသွားဖို့ပေါ့နော်အများကြီးကျွန်တော်တို့ zoom မှာဆရာဆရာမနဲ့တွေ့နေကြမလို့ကျောင်းသားအနေနဲ့ကလည်းဒီဆရာဆရာမနဲ့တွေ့တဲ့အချိန်ခဏလေးကသူဆွေးနွေးဖို့ပဲဖြစ်ပါစေကျောင်းသားသူအားတဲ့အချိန်သူသွားတဲ့နှုံးနဲ့ပေါ့နော်ကို့နှုံးနဲ့ကိုသွားပြီးလွမ်းလို့တဲ့စနစ်ပေါ့အဲ့လိုမျိုးကျမတို့ကပြောင်းကျင်တာရှင
်ဆိုတော့အခုဒီ Arizona ပြည်နယ်တက္ကသိုလ်ရဲ့ဒီအခု Asia Center လုပ်ပေးနေတဲ့ဒီသင်တန်းပေါ့နော်ဒီသင်ကြားရေးထောက်ကူသင်တန်းကိုတက်တဲ့ဆရာဆရာမတွေအနေနဲ့ရောဘယ်လိုမျိုးအကျိုးတွေဟိုရသွားမယ်လို့ပြောနိုင်မလဲရှင
်ဟုတ်ကဲ့ကျမတို့ကဟိုအလေရပေါ့နော်အလွှာနှစ်ခုနဲ့စဉ်းစားပထမအလွှာကတော့ဒီအပေါ်ပိုင်းမြင်ရတဲ့ဟာပေါ့နော်ဒီဆရာဆရာမတွေအနေနဲ့သင်ကြားတဲ့အခါမှာ online ကိုသင်ကြားတဲ့အခါမှာကျမတို့ lesson design တွေဘယ်လိုဆွဲရလဲပေါ့နော်ဒါသင်တဲ့ကျောင်းသူကျောင်းသားတွေကိုဘယ်လိုဆွဲဆောင်လဲဘယ်လိုသူတို့နဲ့ထိတွေ့မလဲဆိုတာမျိုးတွေကအစားကျမတို့ပြန်သင်ပေးတာပေါ့နော်အဲ့ဒါတော့ဒါပထမအလွှာပေါ့ဒုတိယအလွှာကျမတို့ကဘာဖြစ်ချင်တာလဲဆိုတော့ဒီအခုလက်ရှိကျွန်တော်လုပ်တဲ့အစီအစဉ်ကခုနကပြောသလိုမျိုးမြန်မာနိုင်ငံထဲမှာရှိတဲ့ဗမာတွေကြည့်ပဲဗမာဆရာဆရာမတွေမဟုတ်ဘူးပေါ့နော်တိုင်းသားဆရာဆရာမတွေလာပြီနောက်ပြီးတော့ဒီတိုင်းသားဒေသမှာရှိတဲ့သူတို့ college ဒေသ college တွေတက္ကသိုလ်တွေပေါ့နော်အဲ့ရဆရာဆရာမတွေလည်းအတူတူလာတဲ့အခါကျတော့ကျွန်တော်ပူးပေါင်းပြီးတော့ဆွေးနွေးတာပေါ့နော်ဥပမာပြဿနာတစ်ခုကကိုယ့်စီမှာရှိနေတဲ့ပြဿနာကတခြားဒေသနဲ့မတူတော့ဘူးအဲ့တော့အဲ့လိုမတူ क्वे ပြားတာကိုလည်းတွေ့မယ်ကြားမယ်ပြီးတော့အတူတူစဉ်းစားပြီးတော့ဖြည့်ရှင်းကြမယ်ပေါ့နော်ကျမတို့အဓိကရွေချက်ကဒီဒုတိယအလွှာကအဲ့ဒီအလွှာပဲရှင်အကုန်လုံးအတူတူဝိုင်းပြီးတော့စဉ်းစားကြမယ်အတူတူဝိုင်းလုပ်ကြမယ်ဆိုတော့ဒီအထီးတွေ့ပေါ့နော်အတွေ့အကြုံကိုရသွားစေချင်တာရှင
်အခုအဲ့ဒီကနေတစ်ဆက်သေးဒီ Arizona ပြည်နယ်တက္ကသိုလ်ရဲ့ Asia Center အကြောင်းလည်းမေးချင်ပါတယ်ဆိုတော့မတ်ချန်လွင်ကဒီ Asia Center မှာအလုပ်လုပ်နေတာ9နှစ်ကြာပြီးဖြည့်သွားပြီပေါ့လေဆိုတော့တက္ကသိုလ်အနေနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်ဝင်စားမှုဘယ်လောက်ရှိတယ်လို့ပြောနိုင်ပါလဲရှင်
ကျမတို့ဒီ Arizona ပြည်နယ်တက္ကသိုလ်ကမြန်မာနိုင်ငံနဲ့ဟိုကမအဆက်ဆက်ရှိတာကြာပြီရှင်ဟိုအရင်တုန်းကလည်းဒီကျမဟောပြောပွဲတွေမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဟောပြောပွဲတွေပေါ့နော်အလုပ်လုပ်ခဲ့တာနှစ်ပေါင်းကြာပြီရှင်ဒါပေမဲ့လို့ဒီအခုလက်တလောအတွင်ပေါ့နော်2023ခုနှစ်အထဲမှာပဲ MOU ထိုးတာ Spain University မြန်မာနဲ့လည်းထိုးပြီးပြီရှင်ပြီးတော့NUG MOE Ministry of Education နဲ့လည်းကျမတို့ MOU ထိုးထားတာရှိတယ်ပေါ့နော်။နောက်ပြီးကျမတို့ဒီမြန်မာနိုင်ငံမှာရှိတဲ့ဆရာဆရာမတွေအတွက်လည်းအလကားပေးနေတဲ့သင်တန်းတွေလည်းရှိခဲ့တယ်ရှင်။နောက်ပြီးတော့မြန်မာနိုင်ငံမှာရှိတဲ့ကျောင်းသူကျောင်းသားတွေအတွက်လည်းပေါ့နော်ကျမတို့ Pilot Study အနေနဲ့ကျောင်းသားပေါင်းအယောက်60ဒီ Arizona ပြည်နယ်တက္ကသိုလ်မှာရှိတဲ့သင်အတန်းတွေပေါ့နော်ဝင်ပြီးတော့တက်ဖို့အတွက်ခွင့်လန်းနေလည်းပေးခဲ့ရတယ်ရှင်အဲ့တော့ကျမတို့ဒီလိုမျိုးလှုပ်ဆောင်ရနှစ်ကြာပြီပေါ့နော်နောက်အခုလည်းဒီစိတ်ဝင်စားမှုလည်းရှိရရှင်တက္ကသိုလ်အနေနဲ့ရလဲလေ
အမေရိကန်ပြည်ထောင်စု Arizona ပြည်နယ်တက္ကသိုလ် Asia Center ရဲ့ Program Manager မတ်ချန်းတွင်ဖြစ်ပါရရှင်ဒီအစီအစဉ်ကို America အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးဌာနရဲ့ဒီမတူကွဲပြားသူအားလုံးအတွက်ပညာရေးထောက်ပံ့မှုအစီအစဉ် DISP ရဲ့ထောက်ပံ့ငွေနဲ့ပြုလုပ်တာဖြစ်ပါရရှင်ကျမ
ဆူမြမမ Netflix ရဲ့လူကြိုက်အများဆုံးရုပ်သံစီးရီး Squid Game ထဲကလူသက်စေအောင်မလေးဟာကြော်ညာရင်းနဲ့ online ပေါ်မှာရေးပန်းစားနေပါတယ်။ March လမှာကျင်းပမဲ့ Oscar ဆုပေးပွဲအတွက်စကတင်ရွေးခံရတဲ့ဆင်းရဲထွက်သွားပါပြီ။ဒီလိုနိုင်ငံတကာမှာထင်ပေါ်ကျော်ကြားသတင်းနဲ့ဥပညာလောကကသတင်းတော်တွေကိုတော့သက်သက်ရောင်သတင်းလောအစီအစဉ်မှာအလေးမှတင်ဆက်ထားပါတယ်။
ိုင်းရုပ်သံလိုင်း Netflix ရဲ့လက်ပဲစောရုပ်သံဇာတ်လမ်းတွေ Squid Game ဒုတိယရာသီမှာဇာတ်လမ်းတွေပါလာပေမဲ့ကံခေတဲ့ပြိုင်ပွဲဝင်တွေဝေစုကြီးရဖို့ကလေးကစားသီးတွေကိုအသက်ဆုံးပြီးတော့ကစားရတဲ့အဓိကစိတ်အင်ကတော့ပြောင်းမသွားပါဘူး။ရုံရင်ဆန်ခတ်ဖြစ်နေတဲ့ကြားမှာရိုးပုံရိုးလက်ပုံလေးနဲ့ရောင်ချာချာဖြစ်နေတဲ့ဆက်ရုပ်အယုံမှလေးရောင်ဟီးကလည်းဒုတိယအတွက်မှပြန်ပါလာပြီးတော့မီးတီဘီးစိတ်ကစားပွဲမှာလှုပ်မိတဲ့သူကိုတနက်တဲ့ပြစ်တက်ဖို့ချောင်းနေတာပါ။အုံမခွတ်စပင်းနဲ့ကလေးလေးတက်ပြီးလေးပေါ်ရောင်ကဝင်လေးနဲ့အယုံမှလေးရောင်ဟီးကလူမှုကွန်ရက်တွေမှာအထူးရေပန်းစားတဲ့ရုပ်ပြပုံဖြစ်ပြီးတော့ Netflix ရဲ့ကြော်ညာတွေမှာဆက်လိုက်ဖြစ်ပါတယ်။Squid Game ရဲ့ထုတ်လုပ်ရေးဒီဇိုင်နာ Cha Chang Sun ကအယုံမလေးရောင်ဟီးရဲ့ပုံစံကိုဖတ်ပြီးတော့သူသမီးလေးကိုကြည့်ပြီးတော့စိတ်ကူးနည်းနည်းရခဲ့တယ်လို့ပြောပါတယ်
။အမော်ရီ같은경우를사실눈썹위까지를좀디자인하다가제
ကျွန်မသမီးကစပီးကိုအုံဖို့ခွက်ပုံညှပ်ထားတာကြားလာပြီးအရန်ချစ်စရာကောင်းလို့အဲ့လိုလက်ဖူးပေါ်တက်နေတဲ့အုံဖို့ခွက်ပုံစပီးလှုပ်ပေးလိုက်တာလို့ရိုက်တာတဲ့ထဏာကိုပြောပါတယ်။ရောင်ဟီးရဲ့မူရင်းပုံစံကတော့တောင်ကိုရီးယားမူလာတဲ့ကျောင်းသုံးဆောင်ညနေဖုံကကောင်မလေးရောင်ဟီးစီကရခဲ့တာဖြစ်ပေမဲ့လူသက်ဆက်ရုပ်လေးကိုဖတ်ပြီးတော့ဆက်စားခြင်းကြားမှာမခွဲခြားပဲစဉ်းစားခဲ့တယ်လို့ဆိုပါတယ်။ဒီဇလန်တွေ့တဲ့ဒီဇက်ကောင်ရဲ့အောင်မြင်မှုကိုပြီးတော့ခြားကစမ်းသပ်ဖောက်ထွက်တဲ့သဘောတဘာဝကြောင့်လို့ပြောပါတယ
်။ဆိုင်ပြောင်기로써의눈동자가돌아가는것들이잘보여야돼서
ဒီကလေးလေးကရုပ်တရက်လူသက်ဆက်ကြီးဘလို့ဖြစ်သွားတာလဲ။ရှုပ်ထွေးနယ်နေတဲ့အတွေးခေါ်တွေဒီလာတွေနဲ့ဖန်တီးထားတဲ့ Squid Game လောကကအသင်ဆန်းတွေကိုလိုချင်နေတဲ့လူငယ်တွေနဲ့ကိုက်ညီတယ်လို့ထင်တယ်လို့သူကပြောပါတယ်။ဒုတိယရာသီရဲ့အစုံပိုင်းမှာရောင်ဟီးနဲ့အတူနောက်ထပ်လာမဲ့တတိယပိုင်းဇလန်တွေမှာပါဝင်မဲ့ Chu Su ဆိုတဲ့ယောက်ျားလေးဆက်ရုပ်ကိုလည်းတွေ့ရပါတယ်။ Chu Su ကိုပထမရာသီကလေးကထဲဖို့စဉ်းစားပြီးတော့ဆွဲထားတာဖြစ်ပါတယ်။ဒုတိယရာသီမှာချူစုပါမယ်ဆိုတော့ပထမရာသီအတွက်ဆွဲထားတဲ့ချူစုပုံတွေကိုပြန်ယူလာတာလို့ချားကပြောပါတယ်။ Squid Game ပထမရာသီဇာတ်လမ်းတွဲတွေတုန်းက Netflix မှာလူကြီးအများဆုံးရုပ်သံဇာတ်လမ်းတွဲဖြစ်ခဲ့လို့ဒုတိယရာသီကိုလည်းအလားတူအောင်မြင်မှုရလိမ့်မယ်လို့မျှော်လင့်ခဲ့ကြတာပါ။Netflix ရဲ့အဆိုအရဒုတိယရာသီဟာလည်းစတင်ထုတ်လွှင့်တဲ့ပထမသတင်းပတ်မှာကြီးရှုသူ68သန်းကျော်နဲ့စံချိန်တင်ခဲ့တာပါ။January 22ရက်နေ့မှာ Netflix က Squid Game ဒုတိယရာသီကြောင့်တစ်စိတ်တစ်ပိုင်းအပါအဝင်စတုထ3လပတ်မှာ Netflix မှာရုပ်ရှင်ကြီးဖို့မပုံတဲ့သူစံချိန်တင် 18.9 သန်းဒေါ်လာခဲ့တယ်လို့ပြောပါတယ်။ Squid Game နောက်ဆုံးရာသီဖြစ်တဲ့တတိယပိုင်းဇာတ်လမ်းတွဲတွေကိုတော့ဒီလိကုန်ပိုင်းမှာထုတ်လွှင့်သွားဖို့ရှိပါတယ်။Netflix online ရုပ်သံလိုင်းကထုတ်လုပ်ပြီးတော့စပိန်ဘာသာနဲ့ရိုက်ကူးထားတဲ့တင်းသယုတ်ဖော်ရုပ်ရှင် Emilia Perez ကအော်စကာဆုအတွက်တင့်ကြိုအမည်စရင်းတင်သွင်းခံရတဲ့ရုပ်ရှင်တွေထဲမှာထိတ်ဆုံးဟာတွေဦးဆောင်နေတာပ
ါ I feel like we should.
Okay, here are the 10 nominees for best motion picture of the year.
Here they are.
January 23ရက်စတင်နေ့ကကြေညာသွားတဲ့တင့်ကြိုစင်းထဲမှာတော့ The Brutalist နဲ့ Wicked စကားတို့ကဒုတိယကလိုက်ပါတယ်မက္ကစီကိုမူရရာသာတယောက်ကအမျိုးသမီးဘဝကိုပြောင်းလဲခံယူပြီးဘဝသစ်စတင်တဲ့ဇာတ်လမ်းဖြစ်တဲ့ Emilia Perez ကစု73စုအတွက်တစ်ကြုံရွေးခံထားရတာဖြစ်ပါတယ်။ဂျူးမျိုးနယ်တွေကိုလူမျိုးတုံးတပ်ဖြတ်မှုကနေလွတ်မြောက်ကြရင်သူတူအမေရိကန်အိမ်ဘက်ကိုအကောင့်ထဲဖုံးဖို့ကြိုးစားတဲ့ကြောင့် ZAD ရိုက်ထားတဲ့ The Brutalist စကားနဲ့ The Wizards of Oz ရုပ်ရှင်ရဲ့ရှင်းဖြစ်ဇာတ်လမ်း Wicked ရုပ်ရှင်ကားတို့ကတစ်ကြုံစု110ခုစီအတွက်စကားတွေရွေးခံထားရတာပါ။ဒီရုပ်ရှင်သုံးကားလုံးကမတ်လ၂ရက်နေ့မှာဟောလိဝုဒ်မှာကျင်းပတဲ့အော်စကာဆုပေးပွဲမှာအကောင်းဆုံးရုပ်ရှင်ဆုအတွက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။လက်ပဲကျော်သရုပ်ဆောင်တွေဖြစ်တဲ့ဘိုဝင်ရန်နဲ့ရစ်ချတ်စီနော်တို့ကဒီအော်စကာဆုစကားတင်စီးရင်ကိုကျင်းပခဲ့တာဖြစ်ပြီးတော့ရုပ်ရှင်လောကရဲ့အမြင့်ဆုံးဂုဏ်ပြုဆုဖြစ်တဲ့ဒီအော်စကာစကားတင်စီးရင်ကျင်းပတာကဒီလိလက်ချိန်တိတိရွှေ့ခဲ့ရတာဖြစ်ပါတယ်။ဒီလာထဲမှာ Los Angeles မြို့ရဲ့နေရာတချို့မှာ Tommy ကူးဆက်လောင်ကျွမ်းမှုစူးစူးရွရွဖြစ်ခဲ့လို့သောဒီကအခမ်းအနားတော်တော်များများကိုလည်းရွှေ့ဆိုင်ဖြတ်သိမ်းခဲ့ရပါတယ်။အော်စကာဆုပေးပွဲကိုတော့ရုပ်ရှင်အမှုပညာနဲ့ Los Angeles မြို့ရဲ့ခန္ဓာရည်စွမ်းအားကိုခုံပြူတဲ့အနေနဲ့ကျင်းပသွားမယ်လို့စီစဉ်သူတွေကပြောပါတယ်။ရုပ်ရှင်အကယ်ဒမီကတရုတ်ဆောင်တွေထုတ်လုပ်သူတွေဒါရိုက်တာတွေနဲ့ရုပ်ရှင်အမှုပညာရှင်1,000-1,000လောက်ကရွှေအော်စကာရုပ်ထုဆုရှင်တွေကိုရွေးချယ်ပေးမှာဖြစ်ပါတယ်။
ခုတော့တရင်အချင်းချုပ်ကိုတင်ပြပါမယ်
အစ္စရေးဘက်ကစစ်ဆေးရေးဂိတ်တွေကိုဖွင့်လှစ်လိုက်ပြီးတော့ဂါဇာမြောက်ပိုင်းကနယ်မြေတွေအထိလူတွေသွာလာခွင့်ပေးလိုက်တာကြောင့်တောင်းနဲ့ချီတဲ့ပါလက်စတိုင်းပြည်သူတွေဂါဇာစစ်တီကိုလာနေကြပါတယ်။တချိန်ကသူတို့ပိုင်ဦးအိမ်တွေအကောင်းပကတိရှိနေသေးသလားဆိုတာကိုတွေ့မြင်ရဖို့အတွက်ပါလက်စတိုင်းပြည်သူတွေကသူတို့နိုင်နှမြပစ္စည်းတွေတက်ယူပြီးတော့အများစုကခြေလင်းခရီးနေနေကြတာပါ။အာဖဂန်နစ္စတန်မှာအမေရိကန်နိုင်ငံသားတွေဖမ်းဆီးခံထားရတာကိုလက်တုံ့ပြန်ဆောင်ရွက်မယ်ဆိုတော့ချိန်ချောက်မှုအပေါ်အာဖဂန်တာလီဘန်အဖွဲ့တန်တမန်တဦးကတနင်္လာနေ့မှာတတိထားတုံ့ပြန်ပါတယ်။တာလီဘန်ရဲ့မူဝါဒကငြိမ်းချမ်းတဲ့နည်းနဲ့ဖြည့်ရှင်းချက်ထွက်ပေါ်လာရေးဖြစ်ပါတယ်လို့ကာတာဆိုင်ရာတာလီဘန်သံအမတ်ဆူဟဲလ်ရှာဟင်က VOA ကိုစာနဲ့ရေးသားဖြေကြားခဲ့တာဖြစ်ပါတယ်။တဲ့ရင်အချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမူကတော့ကိုစံကျော်ဖြစ်ပါတယ်စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Gamble ဖြစ်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ကင်းပြီးတော့ကျန်းမာရွှင်လန်းကြပါစေ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလောပါ